Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOE American တန်ရဲ့2023ခုနှစ်ဇူလိုင်လ19ရက်အာဇာနီနေ့ဗိုလ်ရုညရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC မြို့တော်ကနေရုပ်သံကားပါထည့်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOE ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်ပ
ါ။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုဝင်းမင်နဲ့အတူတင်ဆက်ပေးသွားမှာပဲ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ဒီနေ့ကြောက်ရောက်တဲ့အာဇာနီနေ့ကိုအမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတို့ကဂုဏ်ပြုကြောင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ဗြိတိန်ကမြန်မာနိုင်ငံကိုပေးတဲ့အကူအညီ80ရာခိုင်နှုန်းကိုရှော့ချလိုက်ပါတယ်။ Move Forward Party ခေါင်းဆောင်ပီတာဟာဝင်ကြီးချုပ်ယာရုအတွက်နောက်ထပ်ရွေးချယ်ခံခွင့်မရှိတော့ပါဘူးဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါမခင်လေး။အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြန်မာနဲ့ရှေ့တောင်အရှာစိုက်ဘာရာဇဝင် Guide တွေရဲ့ NDA ကျန်းကျင်သူတွေကတရိပ်ပေးလိုက်ပါတယ်ဒီနေ့ကြာရောက်တဲ့အာဇာနည်နဲ့အထိမ်းအမှတ်အလေးပြုတာဆက်အနာရှင်ဆက်ညီဆန္ဒပြခဲ့ကြတာမှာဒေသခံသူက
ဘူဆောင်ဆန်းတဲ့ကွာအာဇာနည်ကိုဦးဖက်ဒရယ်ဒီမိုကရေစီနိုင်ငံတိဆောက်ရေးတက်ပြီးသွားကြတယ်ဒိုင်းနာလက်နက်ကန်အဖွဲ့အစည်းကြီးကအာဇာနည်တွေနေပြီးတော်နိုင်နေဆက်အနာရှင်ကြာရှုံရေးအတက်ပြီးတိုက်ပွဲဝင်သွားကြတယ်အာဇာနည်တွေအားလုံးကျွန်တော်အလေးပြုပါတယ
်နောက်ဒီအာဇာနည်နေ့မှာပဲမြန်မာဗက်ချန်းတိုက်ပွဲတွေကြောင့်ထိုင်းနယ်ဆက်လုံခြုံရေးတိုးမြင့်လာရပြီးကချင်နဲ့ရှမ်းမြောက်တိုက်ပွဲတွေလည်းဆက်ပြင်းထန်နေပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာကိုမင်းမြန်းထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူတုနဲ့ကျမ်းမာရေးနောက်အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမခင်လေးနဲ့ကြောပြပေးပါမယ်ခင
်ဒီနေ့ကြာရောက်တဲ့အာဇာနီနေ့မှာတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်ကြီး6ဦးကိုဂုဏ်ပြုကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်ပြောဆိုပါတယ်အာဇာနည်ပုဂ္ဂိုလ်ကြီးတွေချန်ရင်ခဲ့တဲ့အမွေနှစ်တွေကနေမျိုးဆက်သစ်တွေရဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုတွေအတွက်ခွန်အားအဖြစ်ဆက်လက်တည်ထောင်နိုင်ဖို့လဲစွန့်မုံကောင်တောင်းတဲ့အကြောင်းအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။အလားတူဗြိတိရှ်တန်ယုံကလည်းဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံတက်ဖြတ်ခံရတဲ့အာဇာနည်နေ့ကိုမြန်မာပြည်သူတွေနဲ့အတူအောက်မေ့ဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ1948ခုနှစ်ထုံးကလိုပဲအရက်သားပြည်သူတွေတက်ဖြတ်ခံနေရတဲ့အခြေအနေကိုဘလို့မှလက်ခံနိုင်စရာမရှိသလို2021ခုနှစ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံခဲ့ရတဲ့အပြစ်မဲ့အရဲသားပြည်သူတွေကိုလေးစားဂုဏ်ပြုကြောင်းလဲဗြိတိရှ်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့ကြာရောက်တဲ့86ကြိမ်မြောက်အာဇာနီနေ့မှာကြာဆုံးသွားကြတဲ့အာဇာနီခေါင်းဆောင်ကြီးတွေနဲ့အတူစစ်အာဏာရှင်လက်အောက်ကြာဆုံးခဲ့ကြသူတွေကိုအောက်မေ့ဝဲဂုဏ်ပြုတာအလေးပြုတာဆန္ဒပြတဲ့ဗိတ်ဆင်နွှဲတာတွေလည်းရှိခဲ့ပါတယ်။ရန်ကုန်မန္တလေးစကိုင်းစတဲ့မြို့ကြီးတချို့အပါအဝင်နေရာတော်တော်များများမှာတက်ကြွလှုပ်ရှားသူတွေကအာဇာနီနေ့အထိမ်းအမှတ်အခမ်းအနားတွေနဲ့စုဝေးဆန္ဒပြတာတွေလုပ်ခဲ့ကြပါတယ်ရှင်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဗြိတိန်ကအကူအညီ80ရာခိုင်နှုန်းအထိရှော့ချလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဗြိတိန်ကပေးနေတဲ့ဒီအကူအညီတွေအခုလိုရှော့ချလိုက်ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့အချက်အလက်တွေကိုကိုးကားပြီးဗြိတိန်ခြေဆိုင်မြမရေးလှုပ်ရှားမှုဖွဲ့ Burma Campaign UK ကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပြတာပါ2020-2021ခုနှစ်ဘာလနှစ်မှာမြမနိုင်ငံကိုပေးရနေတဲ့အကူအညီတွေတဲက80ရာခိုင်နှုန်းနောက်ဒီနှစ်ဘာလနှစ်မှာ50ရာခိုင်နှုန်းအထိဖြတ်တောက်ခဲ့တာပါ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွေရတဲ့ဆန္ဒမှုအခြေအနေတွေအဆိုးဆုံးကြုံနေရချိန်မှာအခုလိုအကူအညီတွေတိတိတသာရှော့ချလိုက်တာလို့လဲဘာမကမ်ပိန်းယူပေအဖွဲ့ကပြောပါတယ်မြန်မာပြည်သူတွေမကြုံစဘူးလောက်အခက်ကြုံနေချိန်မှာဗြိတိန်နိုင်ငံရဲ့ဝန်ကြီး James Cleverly ကအကူအညီတွေကိုဖျက်တောက်နေတယ်လို့လဲအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Anna Roberts ကပြောခဲ့ပါတယ်ခင်ဗျာ
အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာစိုးရိမ်ပွဲအနေထားမှာရှိနေတယ်လို့ကမ္ဘာ့ဘဏ်ကတုံ့ပြန်ထားပါတယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့ကအထက်တန်းကျောင်းသူကျောင်းသားအများစုဟာကျောင်းထွက်ပြီးတော်လှန်ရေးအတွက်လက်နက်ကိုင်နေကြရတယ်လို့ကျောင်းဆရာဆလိုင်းကပြောပါတယ်။ဆရာဆရာမမလုံလောက်တဲ့ပြဿနာကြုံနေရတာကြောင့်ထန်တလန်ကကျောင်းသူကျောင်းသားအယောက်18,000လောက်ကိုစေတနာဝန်ထမ်းအယောက်1,100လောက်ကပလတ်စတစ်အမိုးကာတွေအောက်မှာတတ်နိုင်တဲ့လောက်စာတွေတင်ပေးနေရပါတယ်။ စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဝန်းအထက်တန်းအရွယ်ကလေးအလုံးရဲ့22ရာခိုင်နှုန်းမှာကျောင်းအပ်ကြတယ်လို့ဒီလာထဲမှာထုတ်ပြန်တဲ့ကမ္ဘာပံရဲ့အစီရင်ခံစာမှလည်းဖော်ပြထားပါဗျ2019ခုနှစ်ကနေ2023ကြာမြန်မာနိုင်ငံမှာကျောင်းအပ်နှုန်း22ရာခိုင်နှုန်းကျော်ကျဆင်းသွားတာကိုထောက်ပြထားပြီးပညာရေးလက်လန်းမှီမှုဟာစိုးရိမ်ရတဲ့အခြေအနေမှာရှိကြောင်းလည်းဖော်ပြထားပါဗျဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရစီရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိဘူးလို့လည်းရိုက်တာသတင်းဌာနမှဖော်ပြထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေပိတ်ခဲ့ရပြီးနောက်ပိုင်းမြန်မာနိုင်ငံကကလေးအများစုကကျောင်းပြန်မတက်ကြတော့ဘူးလို့အိမ်နောက်စု 8,500 နီးပါးကိုကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးကမ္ဘာကပန်ကဖော်ပြထားတာဖြစ်ပါတယ်ရှင်
။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံအိန္ဒိယမှာဘာသာရေးခွဲခြားမှုပြင်းထန်လာတာကိုမပြေရင်တော့တန်ခတ်ခံရမယ်လို့သတိပေးခံလိုက်ရပါတယ်။အိန္ဒိယမှာဘာသာရေးခွဲခြားဆက်ဆံမှုတွေဟာကြောက်စရာကောင်းတဲ့အဆင့်ထိရောက်လာနေပြီးဒီအချိန်လေးကိုမပြောင်းနိုင်ရင်အမေရိကန်ဆိုရရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးလိုက်တာပါအရင်တိုးတက်မှုရှိခဲ့တဲ့အိန္ဒိယမှာအခုကြာဆင်းလာနေတဲ့အချိန်လေးကိုပြောင်းလဲဖို့လိုနေပြီးဘာသာရေးခွဲခြားဆက်ဆံမှုဟာတိုင်းပြည်အတွက်ဂုဏ်စရာမဟုတ်ပါဘူးလို့အမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF အကြီးအကဲအစ္စရာဟင်ကူပါကလွှတ်တော်မှတ်တွေကိုမနေ့တုန်းကပဲပြောဆိုခဲ့တာပါအာဖဂန်နစ္စတန်၊ဆီးရီးယား၊နိုင်ဂျီးရီးယားနဲ့ဗီယက်နမ်နိုင်ငံတွေနဲ့အတူအိန္ဒိယနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အတွက်စွန့်ရတဲ့နိုင်ငံစင်းမှာထည့်သွင်းဖို့လဲ USCIRF ကတိုက်တွန်းထားပါတယ်ဒီ USCIRF ရဲ့ဒီနှစ်မေလထဲထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအဆိုးဆုံးနိုင်ငံတွေစင်းမှာထည့်သွင်းထားပါတယ်ခင်ဗျာ
ဒီ American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ5မီတာ32 kHz 9383ညနဲ့9383ညအိုက်ဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာ5လမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်ဗုဒ္ဓဦးညာ VOA ရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့ပန်ဂျွန်မွန်ပူးတွဲလုံခြုံရေးနယ်မြေကိုအင်ကာနီကတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တဲ့အမေရိကန်စစ်သားတဦးဟာမြောက်ကိုရီးယားမှာထိမ့်သိမ်းခံထားရတယ်လို့ယူဆရပါတယ်။အဲ့ဒီစစ်သားဟာအမေရိကန်စစ်တပ်ရဲ့စီကံပိုင်းဆိုင်ရာအရေးယူမှုတွေနဲ့လည်းရင်ဆိုင်နေရတာပါ
။ What we do know is that one of our service members who was on a tour willfully and without authorization crossed the military demarcation line.We believe that he is in the
ကျွန်တော်တို့သိတာကတောင်ကိုရီးယားကိုတာဝန်နဲ့ရောက်နေတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တဦးဟာခွင့်ပြုချက်မရှိဘဲစစ်ဘက်ဆိုင်ရာနယ်နိမိတ်မြင်းကိုဖျက်ချော်သွားခဲ့တာဖြစ်ပါတယ်။သူကမြောက်ကိုရီးယားမှာထိမ့်သိမ်းခံထားရတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအင်ကာနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒီကိစ္စကိုအနီးကပ်စောင့်ကြည့်စုံစမ်းနေပြီးတပ်ဖွဲ့ဝင်ရဲ့ဆွေမျိုးတွေကိုအကြောင်းကြားဖို့ကိုလည်းလုပ်နေတယ်လို့သူကပြောပါတယ်။အဲ့ဒီစစ်သားဟာစီကံထိမ့်သိမ်းရေးအတွက်တလောက်ခွေးလောက်တောင်ကိုရီးယားမှာရှိတဲ့ထိမ့်သိမ်းရေးစခန်းမှာနေခဲ့ရတယ်လို့အမေရိကန်အရာရှိသူက VOA ကိုပြောပါတယ်။သူဟာလက်ရောက်မှုဆွဲချက်နဲ့အပြစ်ကြခံနေရပြီးတဲ့နောက်ပိုင်းမကြသေးမီကတောင်ကိုရီးယားအကျဉ်းတောင်ကနေလွတ်မြောက်လာပြီးအမေရိကန်နိုင်ငံကိုပြန်ပို့ဖို့ခေါ်ဆောင်ခဲ့ပေမဲ့လေရင်ပေါ်ကိုရောက်မလာခဲ့ဘူးလို့ AP နဲ့ AFP သတင်းဌာနတွေကဖော်ပြထားပါတယ်ရှင်။
ထင်ရှားတယ်အမေရိကန်နိုင်ငံသားဝင်ကြီးဟောင်းဟန်နရီကစ်ဆင်ဂျာတရုတ်နိုင်ငံကိုရုတ်တရက်တွားရောက်ခဲ့ပါတယ်အခုလိုတွားရောက်ခဲ့တဲ့နိုင်ငံသားဝင်ကြီးဟောင်းကစ်ဆင်ဂျာရဲ့တန်တမာရေးဆွမ်းဆောင်ရည်ကိုတရုတ်ထိပ်တန်းတန်တမာကလည်းချီးကျူးလိုက်ပါတယ်ဝင်ကြီးကစ်ဆင်ဂျာရဲ့တန်တမာအမျှော်မြင်မျိုးအမေရိကမှာလိုအပ်တယ်လို့အသက်တရာရှိပြီဖြစ်တဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းရဲ့ဒီနေ့ဘီဂျင်းမြို့တော်ခီးစဉ်တွင်တရုတ်ထိပ်တန်းတန်တမာဝန်ကြီးကပြောလိုက်တာပါ1980ပြည်နှစ်တွေမှာတရုတ်နဲ့အမေရိကန်ကြားတန်တမာဆက်ဆံရေးပုံမှန်ဖြစ်အောင်ကြိုးပမ်းခဲ့တဲ့မိတ်ဆွေအောင်ဖြစ်တဲ့ရည်ညွှန်းသုံးနှုန်းပြီးနှစ်နိုင်ငံကြားနားလည်မှုတွေအားကောင်းလောက်ဆောင်ရွက်နိုင်ခဲ့တဲ့အစားမထိုးနိုင်သူတူလို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြီးပြောထားပါတယ်။ဘီဂျင်းမြို့တော်ကိုဒီနေ့ရုတ်တရက်ရောက်လာတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟာတရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးနဲ့လည်းတွေ့ဆုံခဲ့ပါတယ်။1981ခုနှစ်တုန်းကအမေရိကန်သမ္မတရစ်ချတ်နစ်ဆန်လက်ထက်မှာအမျိုးသားလုံခြုံရေးအကြံပေးဖြစ်ကစ်စင်ဂျာဘီဂျင်းမြို့တော်ကိုတွားရောက်ခဲ့ပြီးနောက်တစ်နှစ်မှာပဲသမ္မတနစ်ဆန်ကွန်မြူနတီနိုင်ငံကိုတွားရောက်ခဲ့တယ်လို့1989ခုနှစ်မှာတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်လာခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရ Move Forward Party ခေါင်းဆောင် Peter ကို ဝင်းကြီးချုပ်ရာတို့အတွက်နောက်ထပ်ရွေးချယ်ခံခွင့်မရှိတော့ကြောင်းတော်တော်ကဆုံးဖြတ်လိုက်ပါတယ်ဒုတိယကြိမ်ရွေးချယ်ခံခွင့်မပြုဘူးအဆိုကိုဒီကနေ့အထက်နဲ့အောက်လွှတ်တော်၂ရက်ကကိုယ်စားလှယ်ရွေးဆွေးနွေးပြီးမဲခွဲရမှာအဆိုကိုထောက်ခံသူ၃၉၅မဲကန့်ကွက်သူ၃၁၂မဲမဲမပေးဘဲနေတဲ့သူ၈မဲနဲ့နောက်ထပ်ရွေးချယ်ခွင့်မရှိတော့ဘူးလို့ဆုံးဖြတ်လိုက်တာပါ ဝင်းကြီးချုပ်ယာရုတ်အဆိုပြုခံထားရတဲ့တဦးရီသောကိုယ်စားလှယ်ဖြစ်တဲ့မူဖော်ဝါပါတီခေါဆောင်ဖီတာဟာမီဒီယာလုပ်ငန်းတစ်ခုမှာအစုရှယ်ယာတွေပိုင်ဆိုင်ထားတယ်ဆိုတဲ့ဆွဲဆွဲချက်နဲ့ဒီကနေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကလွှတ်တော်အမတ်အဖြစ်ကနေယာယီဆိုင်ငံ့မှုကိုလည်းဆုံးဖြတ်ခံခဲ့ရပါတယ် လူလူကိုကာကွယ်ရမယ့်တရားရုံးကလူလူကိုစန့်ကျင်ပြီးအခုလိုဆုံးဖြတ်ချက်မချတင်ဘူးလို့ဆန္ဒပြသူတွေကပြောပါတယ်သူရဲ့ပြည်ပြင်းပြောင်းလဲအစီအစဉ်တွေထဲမှာထိုင်းတော်ဝင်မိသားစုပေါ်ထိပါစော်ကားမှုတွေကိုတားမြစ်တဲ့ဥပဒေကိုပြင်ဆင်မယ်ဆိုတဲ့အချက်ပါဝင်တယ်လို့အဲ့ဒီအချက်ကပဲဖိထားဝင်ကြီးချုပ်ဖြစ်ရေးမှာအကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့တာပါရှင်
ယူကရိန်းတောင်ပိုင်းအိုဒီဆာဒေသကိုဒုတိယညဖြစ်လေကြောင်းကစက်တိုက်တိုက်ခိုက်ခံခဲ့ရတယ်လို့ယူကရိန်းအရာရှိတွေကဒီနေ့ပဲပြောလိုက်တာပါယူကရိန်းစစ်တပ်ဟာနိုင်ငံတော်ဝန်ကိုရုရှားဘက်ကပစ်လွှတ်လိုက်တဲ့ဒုံးကျည်63စင်းတက်က36ခုနှစ်စင်းကိုတော့ပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်အဲ့ဒီဒရုန်းတွေဟာအိုဒီဆာစစ်ကမ်းဒေသမှာရှိတဲ့အခြေခံအဆောက်အုံနဲ့စစ်ဘက်ဆိုင်ရာအဆော Russia ဘက်ကဖြတ်သိမ်းကြောင်းမကြေညာခင်အထိအသုံးပြုနေတဲ့စကန်တစ်ခုလည်းဖြစ်ပါတယ်။ယူကရိန်းသမ္မတ Vladimir Zelensky ကတော့ Russia ရဲ့နောက်ဆုံးတိုက်ခိုက်မှုဟာ Ukraine မှာရှိတဲ့ကောက်ပွဲသီးနှံတွေသုလောင်ထားတဲ့အခြေခံအဆောက်အအုံကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ VOA American တန်ရဲ့ဇူလိုင်19ရက်အာဇာနီနေ့ဗိုလ်တုညထိတဲ့ရောက်တဲ့တွေကိုမခင်လေးနဲ့ပြောပြခဲ့တာပါအခုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့မြန်မာနဲ့အရှေ့တောင်အရှစိုက်ဘာရာဇဝင်ဂိုင်းတွေရဲ့အန်ဒီရဲ့ကြွန့်ကျင်သူတွေသတိပေးလိုက်တဲ့တဲ့မှာမြန်မာပါဝင်အရှေ့တောင်အရှနိုင်ငံတွေမှာကြီးထွားလာနေတဲ့စိုက်ဘာရာဇဝင်မှုတွေဟာကမ္ဘာလုံးဆိုင်ရာလုံခြုံရေးကိုချိန်ချောက်လာနေရမှာတရုတ်နိုင်ငံနဲ့ပတ်သက်ဆက်ဆက်နေတဲ့အပေါ်အမေရိကန်အနေနဲ့အလွန်ပဲစိုးရိမ်မကင်ဖြစ်မိကြောင်း USIP အကြီးအကဲလီစီဂရန်ဒေကပြောကြားလိုက်ပါတယ်တနင်္လာနေ့ဝါရှင်တန် DC ကUSIP American ညီငယ်ရဲ့အဖွဲ့ဌာနချုပ်မှပြုလုပ်တဲ့အရှိတောင်အရှာရာဇဝတ်ဂိုင်းများအကြောင်းဆွေးနွေးပွဲကိုကိုရိုင်းတက်ရောက်ခဲ့တဲ့မဲ့ရင်ချင်းနဲ့အကြောင်းစုံကိုပြောပြပေးပါအောင်ခင်ဗျာ
Washington DC က USIP American ညီငယ်ရေး Institute ဌာနချုပ်မှပြုလုပ်တဲ့ဆွေးနွေးပွဲကတော့ဒီကမ္ဘာလုံးဆိုင်ရာချိန်ချောက်နေတဲ့အရှိတောင်အရှာကရာဇဝတ်ဂိုင်းများအကြောင်းပဲဖြစ်ပါတယ်အထူးသဖြင့်ဒီမြန်မာနိုင်ငံမှာဒီအခြေစိုက်လာတယ်ပေါ့နော်နောက်ဆုံးအခြေစိုက်လာတဲ့ဒီတရုတ်နိုင်ငံသားတွေနဲ့ဆက်နွယ်နေတဲ့ဒီစိုက်ဘာရာဇဝတ်ကျူးလွန်မှုတွေနိုင်ငံဖြတ်ကျော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့လေဒီဆွေးနွေးပွဲမှာအလေးပေးပြောဆိုသွားတာတွေ့ရပါတယ်ဒီ American နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတပ်အမတ်ကြီးကိုရိုင်လည်းတက်ရောက်ပြီးတော့ဒီဆွေးနွေးပွဲမှာအဖွင့်မာစကားပြောကြားခဲ့ပါတယ
် Traffickers have leveraged pandemic
လူငယ်တွေနှစ်နှစ်ကျော်ကလေးကကူးစက်ရောဂါဆိုင်ရာစီးပွားရေးအခက်အခဲတွေတိုးမြင့်လာနေတဲ့ကမ္ဘာလုံးဆိုင်ရာလူငယ်အလုပ်လက်မဲ့တွေနိုင်ငံတကာခီးသွွားလာခွင့်ကန့်သက်ချက်တွေကိုလူကုန်ကူးသူတွေကအခွင့်ကောင်းယူအသုံးချခဲ့ကြပါတယ်။ဒေါ်လာဘီလီယံပေါင်းများစွာလဲပတ်နေတဲ့စိုက်ဘာအင်တာနက်လိမ်လည်မှုလုပ်ငန်းတွေမှာအရွယ်ရောက်ပြီးသူတွေနဲ့ကလေးငယ်ထောင်ပေါင်းများစွာကိုအာဓမစေခိုင်းပြီးတော့အမျက်ထုတ်ခဲ့ကြပါတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သံမတ်ကြီးစင်ဒီဒိုင်ယာကပြောသွားတာပါ။ဒီနှစ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုအစီအခံစာရဲ့ထူးခြားချက်အနေနဲ့
Transnational crime as I think we all know is emerging as a major threat to regional and global
နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေဟာဒေသတွေနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်အထူးကချင်းချောင်းမှုတစ်ခုအနေနဲ့ပေါ်ထွက်လာတာကျွန်မတို့အားလုံးသိကြမယ်ထင်ပါတယ်။ဒီရာဇဝတ်မှုတွေဟာအကအကွယ်မဲ့သူတွေအပါအဝင်အလုပ်ကိုစူးစမ်းလုပ်ကိုင်နေသူတာမောင်းများစွာအတွဲအလွန်အန္တရာယ်ကြီးစေပါတယ်။ထပ်အပြင်ဒီရာဇဝမှုကွန်ရက်တွေနဲ့လုပ်ငန်းအများအပြားဟာကျမတို့ရဲ့ပြည်မတွေထဲကတခုဒါမှမဟုတ်နောက်ကျောင်းရာဇဝင်အရာတရုတ်နိုင်ငံနဲ့ဆက်ဆံနေကြောင်းတက်တေအထောက်အထားတွေတိုးတိုးလာနေတာဟာအလွန်စိုးရိမ်စရာကောင်းပါတယ်
တရုတ်နိုင်ငံနဲ့ဆက်စပ်နေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေဟာဖိလစ်ပိုင်ကမ္ဘောဒီးယားပြည်အခုမြန်မာနိုင်ငံကိုပြောင်းရွှေ့လာကြတာဖြစ်တယ်လို့ USIP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါကဆွေးနွေးပွဲမှာပြောသွားပါတယ်ကင်းပြည်နယ်ရွှေကုတ်ကူမှာရှိနေတဲ့ဒီရာဇဝတ်လုပ်ငန်းတွေကိုနှိမ်နှင်းဖို့အရင်တော်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရလက်ထက်မှာစ조사ဆောင်ရွက်ခဲ့ပေမယ့်အခုဆက်အနာတိုင်းပြည်နောက်ပိုင်းစစ်တပ်ဟာသူ့လက်အောက်ခံကရင် BDF နေချားဆောင်တပ်ဖွဲ့နဲ့ပူးပေါင်းပြီးဒီရာဇဝတ်မြို့ကိုထင်ထင်ရှားရှားအကာအကွယ်ပေးခဲ့တယ်လို့အခုလိုပြောသွားပါတယ်
The Myanmar army while you were seeing you know all sorts
of and the one pine တက်ခိုက်နေတဲ့မြန်မာစစ်တပ်ဟာဒီရာဇဝတ်မြို့မှာဒီနေ့ AP လာမှာတက်တည်ဖြန့်ကျက်ပြီးအင်းနဲ့အားနဲ့အကာအကွယ်ပေးခဲ့တာတွေတွေ့ရပါတယ်သူတို့လို့ရအောင်မြင်ခဲ့ပါတယ်ဆိုင်ဘာကြုံပြုတ်ခံရပြီးအတင်းအကျပ်စေခိုင်းခံရသူပေါင်းခမန်းကြီး1000ထက်မနည်းရှိတဲ့အဲ့ဒီမြို့ကရာဇဝတ်ဂိုင်းတွေကိုစစ်တပ်ကအကာအကွယ်ပေးနိုင်ခဲ့ပါတယ်
တရုတ်ဆိုရကတော့သူ့နိုင်ငံသားတွေကိုပြစ်မှတ်ထားနေတဲ့ရာဇဝတ်လုပ်ငန်းတွေကိုမြန်မာနဲ့ပူးပေါင်းပြီးနှိမ်နင်းနိုင်ရေးတွန်းအားပေးဆောင်ရွက်ဖို့ကြိုးပမ်းနေတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးရှင်ကန်းကအတည်လင်းကြေညာထားတာပါ။တကမ္ဘာလုံးကိုချင်းချောက်လာနေတဲ့ဆိုက်ဘာရာဇဝတ်မှုတွေကိုတရုတ်အနေနဲ့အမှန်တကယ်ဖြေရှင်းဆောင်ရွက်နိုင်ပါမလားလို့ဂျေဆင်တာဝါကိုဆွေးနွေးပွဲအပြင်ဘက်မင်းမြန်ရာမှာသူကအခုလိုပြောပါတယ်။
Given that these networks have such tremendous political
အချားတစ်ဖက်မှာတော့ဒီရာဇဝတ်ဂိုင်းကွန်ရက်တွေဟာတရုတ်နိုင်ငံကကြီးမားတဲ့နိုင်ငံရေးဩဇာလွှမ်းမိုးသူတွေနဲ့ပတ်သက်နေသလိုဒီရာဇဝတ်လုပ်ငန်းတွေကိုဦးဆောင်နေသူတွေဟာတရုတ်နိုင်ငံကိုပြန်သွားတယ်ဆိုရင်သူတို့အတိုက်အမြင်ကိုပြန်ရောက်သွားသလိုမျိုးဖြစ်နေတာပါအထူးသဖြင့်ဒီရာဇဝတ်ဂိုင်းလုပ်ငန်းတွေဟာတရုတ်ရဲ့ပိုလမစီမံကိန်းအစပြိုးတဲ့နေရာတွေမှာအဓိကအခမ်းကဏ္ဍကပါဝင်နေတာကြောင့်နိုင်ငံရေးအရာလဲတနည်းတစ်လမ်းနဲ့ပံ့ပိုးနေတာပါအသတိလိုက်စားတဲ့အခြေအနေတွေကြောင့်လဲအဓိကလှုပ်ဆောင်နေတဲ့ရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုနှိမ်နှင်းဖို့ခက်ခဲစေပါတယ
် USIP ဌာနချုပ်မှာမနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့နိုင်ငံတကာတရားမျှတရေးမစ်ရှင်အကြီးတဲ့အရာရှိ Jacob Sims နဲ့ဒေတာရင်းကျွမ်းကျင်သူ Philippine Pamokha Elvin Kamaru လည်းဥဆောင်ဆွေးနွေးပြောဆိုခဲ့ကြပါရှင
်မြန်မာနဲ့ရှေ့တောင်အာရှဆိုက်ဘာရာဇဝတ်ဂိုင်းအန်လီယားတွေကိုမိန့်ချင်တိုင်းပြောပြခဲ့တာပါအခုတော့အာဇာနီနေ့ထိမ့်မဲ့ဆေးရနာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုလည်းပါခဲ့တာပါဒီနေ့ကြောက်ရွံ့တဲ့86ကြိမ်မြောက်အာဇာနီနေ့အခမ်းအနားတွေကိုရန်ကုန်မန္တလေးပါဝင်နိုင်ငံတော်နေရာအတော်များများမှာကျင်းပခဲ့ကြပါတယ်ကျဆုံးသွားတဲ့အာဇာနီခေါင်းဆောင်ကြီးတွေကိုအောက်မေ့ဂွန်ပြူတဲ့တစ်ချိန်တည်းမှာပဲအာဏာရှင်လက်အောက်ကျဆုံးခဲ့သူအားလုံးကိုလည်းအောက်မေ့ဂွန်ပြူအလေးပြုတာဆနပြတပိတ်ဆင်နွဲတာတွေလုပ်ခဲ့ကြပါတယ်ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုစံကျော်ပြပြပေးပါဦးခင်
ဗျဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနီခေါင်းဆောင်ကြီးတွေလုတ်ကြံတက်ဖြတ်ခံခဲ့ရတာ86နှစ်ပြည့်တဲ့အထိမ်းအမန်းအာဇာနီနေ့အခမ်းအနားတွေကိုဒီကနေ့ရန်ကုန်မန္တလေးအပါအဝင်မြန်မာနိုင်ငံအနှက်နေရာဒေသအတော်များများမှာကျင်းပကြပါတယ်ရန်ကုန်အာဇာနီဗိမ္မာန်မှာဒီကနေ့စစ်ကောင်စီဦးဆောင်ကျင်းပတဲ့နိုင်ငံတော်အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းရဲ့သားကြီးဦးအောင်ဆန်းဦးတက်ရောက်ပြီးလွမ်းသူပန်းခွေချခဲ့တယ်လို့ဒီပွဲကိုစစ်ကောင်စီအရာရှိတွေအာဇာနီခေါင်းဆောင်တွေရဲ့မိသားစုတွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့နိုင်ငံခြားတန်တမန်တချို့တက်ရောက်ခဲ့ကြပါတယ်။ဆရာနာသိမ်းမှုနောက်ပိုင်းတတိယအကြိမ်ကျင်းပတဲ့အာဇာနီနေ့မှာအာဏာရှင်ဆန့်ကျင်ရေးတက်ကြွလှုပ်ရှားသူတွေကတော့လွတ်လပ်ရေးဖခင်အာဇာနီခေါင်းဆောင်ကြီးတွေကိုတာမကဆရာနာရှင်လက်အောက်အသက်ပေးခဲ့ကြသူအားလုံးကိုအောင်မေ့ဂုဏ်ပြုခဲ့ကြပါတယ်။ရန်ကုန်မန္တလေးအပါအဝင်တိုင်းနယ်ပြည်နယ်တချို့မှာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြတပိတ်တချို့ရှိခဲ့တယ်လို့အာဏာရှင်ဆန့်ကျင်ရေးလှုပ်ဆော်တဲ့စာတမ်းတွေချိတ်ဆဲတာကြဆုံးသူတွေကိုအလေးပြုဂုဏ်ပြုတာတွေလုပ်ခဲ့ကြပါတယ်လက်ရှိဆင်နွှဲနေတဲ့ຫນွေဦးတော်လန်ရေးသွေးမေးဖို့အတွက်ရန်ကုန်နဲ့မန္တလေးမှာစတေကာကမ်ပိန်းပြုလုပ်ခဲ့ကြတယ်လို့ကမ်ပိန်းဦးဆောင်သူတူဖြစ်တဲ့ SNC အဖွဲ့တာဝန်ရှိသူကိုစိုးမောင်အောင်ကပြောပါတယ
်ဟောဟုတ်ကျွန်တော်တို့အခုလက်ရှိရပုံတော့ကျွန်တော်တို့နှစ်ဖွဲ့ခွဲပြီးတော့မန္တလေးရဲ့ရန်ကုန်ရဲ့ဟိုပေါ့အဲနှစ်ခုကျွန်တော်တို့လုပ်ကြတယ်ဗျအခုကတော့ကျွန်တော်တို့ဒီကတော့ဟောပေါ့နော်ဒီမျိုးတွေမှာဒါကျွန်တော်တို့ဒါသွေးမေးဖို့ပေါ့နော်ဒီမျိုးတွေမှာဒီဒေါ်လာရေးကိုနည်းနည်းဒါပေါ်ရနေရတဲ့ဘိုင်းတွေရှိရပါတော့ကျွန်တော်တို့မြင်တွေ့နေရတဲ့ဘိုင်းတွေပါပေါ့နော်အဲအားတွေကိုလာကျွန်တော်တို့ဒီအညာဘက်ကိုပြန်ကြည့်ပြီးသိချင်တဲ့သဘောပေါ့နော်နောက်ပြီးတော့သူတို့အနေနဲ့ဒီလိုပုံမှန်နေထားတိုင်းနေကြလို့ပေါ့နော်အဲအားတွေကိုကျွန်တော်တို့ကသတိပေးနေလို့ဖြစ်တာပါဗျ
ဒါပြင်လက်နက်ကန်ပဋိပက္ခတွေကြောင့်လုံခြုံရေးနဲ့တွာလာရေးအကန့်အသတ်တွေရှိနေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာလည်းအာဇာနီနေ့အထိမ်းအမှတ်ခြိတက်ဆန္ဒပြခဲ့ကြတယ်လို့ဖားကန့်ဒေသခံတူကပြောပါတယ်
ဒီကနေ့2023ခုနှစ်ဇွန်လ19ရက်နေ့မှာကြာရောက်တဲ့86ခုနှစ်မြောက်အာဇာနီနေ့ခန်းတော်ကိုကျွန်တော်တို့ဖက်ကန့်ပြည်သူတွေကျင်းပပြုလုပ်နေတာဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံလွတ်လပ်ရေးအတွက်အသက်ပေးတက်ပွဲဝင်သွားကြတဲ့ဗိုလ်ချုပ်အစံနဲ့တကွာအာဇာနီ9ဦးဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးအတွက်အသက်ပေးသွားကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကအာဇာနီတွေမြို့တော်နိုင်ငံရဲ့စစ်အာဏာရှင်ကြားရှုံးရေးမှာအသက်ပေးတက်ပွဲဝင်သွားကြတဲ့အာဇာနီတွေအားလုံးကိုကျွန်တော်အလေးပြုပါတယ်အာဇာနီတွေအားလုံးကလည်းကောင်းကင်တူတူလာပါစေလို့ကျွန်တော်ဆုမကောင်းတောင်းပါတယ်အဲကျွန်တော်တို့ပြည်သူတရားလုံးကလည်းဒီစစ်အာဏာရှင်စန့်ကျင်ရေးနဲ့မြို့တော်နိုင်ငံရေးမှာသွေးမအေးသွားကြပဲနဲ့စစ်အာဏာရှင်အမြင့်ပြတ်သွားကြည့်ကျွန်တော်တို့တော်လိုင်းကြီးမှာအင်တိုင်းအတိုင်းဘူပေါင်းပေါင်းပေးကြဖို့ကျွန်တော်မေတ္တာရက်ခံပါတယ်
။ဆရာနာသိမ်းပြီးနောက်ပိုင်းဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေတောက်လျှောက်ရှိလာခဲ့တဲ့သခိုင်းတိုင်းမုံရွာမြို့မှာလည်းအာဇာနီနေ့အထိမ်းအမှတ်အခမ်းအနားနဲ့အတူဆရာနာရှင်တိုက်ထုတ်ရေးလှုပ်ရှားမှုလုပ်ခဲ့ကြတယ်လို့လည်းကိုခန့်ဖြိုးဝေကပြောပါတယ်
။မုံရွာမြို့လည်းနာရီစဉ်နားမှာပေါ့နော်ဒီ19ဇူလိုင်မမေ့နိုင်ဆိုတဲ့အဲခေါင်းစဉ်နဲ့မုံရွာလူငယ်များစီယုံကကျွန်တော်တို့ဒီလှုပ်ရှားမှုတစ်ခုလည်းလုပ်သွားတာကိုကျွန်တော်တို့တွေ့ရတယ်ဗျ။ညာနောက်တစ်ခုကကျတော့ကျွန်တော်ဒီမုံရွာမြို့ပေါ်မှာပဲပေါ့နော်။ကျွန်တော်တို့ဒီပါပြည်သူကျွန်တော်တို့ဒီအရောက်တရားနှိပါစုပြီးတော့ဗောနော်ညာဒီမြို့ပေါ်မှာပဲကျွန်တော်အာဇာနီမြို့တည်ယူမရှိဆိုပြီးတော့ကျွန်တော်ဒီစစ်အာဏာရှင်စနစ်တိုက်ဖြတ်ရေးလှုပ်ရှားမှုလုပ်သွားရတယ်ကျွန်တော်တို့ရှိတယ်ဗျဟုတ်အခုလက်ရှိကတော့ကျွန်တော်တို့ဒီမြို့ပေါ်မှာတော့ကျွန်တော်ဒီလူလူလှုပ်ရှားမှုနှစ်ခုတော့လုပ်သွားတာတော့တွေ့ရတယ်ဗျကျွန်တော်တို့ဒီအာဇာနီကြီးကတော့ကျွန်တော်တို့နိုင်ငံအတွက်တကယ်ကိုကျွန်တော်ဒီအခြေကြီးတဲ့နေ့ဖြစ်တယ်ဗောနော်ဒီနိုင်ငံရေးရလဲကျွန်တော်အခြေပါတယ်နေ့တစ်နေ့ဖြစ်ပါတယ
်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအနေနဲ့စစ်တပ်အာဏာသိမ်းထားတဲ့ကာလမှာအာဇာနီနေ့ကိုကိုနီးကိုဟန်နဲ့ဂုံပြူကျင်းပခဲ့ကြပြီးဆရာနာရှင်ကိုဆန့်ကျင်ဖို့အတိအကနှိုးဆော်ခဲ့ကြတာဖြစ်ပါတယ်။အာနာမသိငင်နှုံးကလိုအခမ်းအနားတွေစုဝေးကျင်းပပြီးအာဇာနီဗိမာန်တွားရောက်ဂုံပြူတာရန်ကုန်လူမျိုးကြီးတွေကလမ်းမတွေပေါ်မှာကားတွေကိုရက်တန့်ဟွန်းတီးတာတွေကတော့အနည်းချင်းလောက်သာရှိခဲ့ပါတယ်ခင်ဗျာ
။အာဇာနီနေ့အထိမ်းအမှတ်ဆရာနာရှင်ဆန့်ကျင်ဆန္ဒပြရေးလှုပ်ရှားမှုလဲပါခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ဒီအာဇာနီနေ့မှာပဲမြန်မာနိုင်ငံပဲချမ်းတိုက်ပွဲတွေကြောင့်ထိုင်းဘက်ကနေဆက်လုံချိုးရေးတိုးမြင့်လိုက်တာပါထိုင်းမြန်မာနေဆက်ကင်းပြည်နယ်အတွက်မှာစစ်ကောင်စီတပ်တွေနဲ့ကင်းအမျိုးသားလူမျိုးရေးတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်မဲဆောက်ပါဝင်ထိုင်းနေဆက်ဒေသမြို့နယ်၅ခုမှာလုံချိုးရေးတိုးမြင့်ချထားလိုက်ပါတယ်နေဆက်လုံချိုးရေးစိုးရိမ်မှုတွေနဲ့ထိုင်းနယ်ခြားဆောင်တပ်ကစောင့်ကြည့်စစ်ဆေးတာတွေလုပ်နေတဲ့အကြောင်းထိုင်းမြန်မာနေဆက်ခြေဆိုင်ဗီဒီယိုသတင်းတောက်မှအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံနဲ့နယ်စပ်ချင်းဆက်နေတဲ့ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီတပ်တွေကနယ်စပ်တလျှောက်လက်နက်ကြီးတွေနဲ့နေရောညပါအဆက်မပြတ်ပစ်ခတ်နေတာတွေကြောင့်ပါထိုင်းမြန်မာနယ်စပ်ဒေသတွေဖြစ်တဲ့မဲဆောက်မဲလမဖော့ဖရထက်ဆောင်ရမ်းနဲ့အုံဖြတ်မြို့နယ်၅ခုမှာမနေ့ကဇူလိုင်လ18ရက်နေ့ကစလို့လုံခြုံရေးတွေတိုးမြင့်ချထားတာပါမြန်မာနိုင်ငံဘက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထိုင်းနယ်ခြားဆောင်တပ်နဲ့နယ်မြေရဲတပ်ဖွဲ့ဝင်တွေကနယ်ခြားဝင်ထွက်နေရာတွေကိုအသေးစိတ်စစ်ဆေးစောင့်ကြည့်နေတာဖြစ်ပါတယ်။ထိုင်းနယ်ခြားဆောင်တပ်ဗိုလ်မှူးကြီးဖုန်စတောင်နီပရာကိုရိုင် UCB အနီးကပ်စောင့်ကြည့်နေပြီးတော့မြန်မာနိုင်ငံဘက်ကနေဝင်လာမဲ့စစ်ရှောင်ပြည်သူတွေနဲ့ဒဏ်ရာရသူတွေရှိမရှိနဲ့ထိုင်းဘက်ကနေစေဝါရိတ်ခါတွေပို့ဆောင်ဖို့လုပ်နေတာတွေရောရှိမလားဆိုတာကိုစီစစ်စောင့်ကြည့်စစ်ဆေးနေတယ်လို့သိရပါဗျ။နေဆက်လုံကြုံရေးတိုးမြင့်ခြားလာနဲ့ပတ်သက်လို့တော့ဗိုလ်မှူးကြီးဖုန်စတောင်ကထိုင်းဘာသာနဲ့အခုလိုပြောပါဗျ။ထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့နေဆက်ဒေသအရေးမှာထိုင်းနယ်မြေအတွင်းစစ်ကြောထိခိုက်ဆုံးရှုံးမှုတွေဖြစ်လာမှာကိုကာကွယ်တဲ့အနေနဲ့အခုလိုမျိုးနေဆက်လုံကြုံရေးကိုတိုးမြင့်လှုပ်ဆောင်ရတာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။ဒီကနေ့ဇူလိုင်လ19ရက်နေ့မနက်ပိုင်းမှာတော့နေကြောက်ဆောင်တပ်အမှတ်346နဲ့ Ranger အမှတ်14တပ်ဖွဲ့ဝင်တွေဟာစစ်ရင်တန်းစိုက်ကယ်တွေနဲ့မိုးရင်မြစ်လို့ခေါ်တဲ့တောင်ရင်မြစ်ကြောင်းတစ်လျှောက်ကင်းလက်စစ်ဆေးနေတာတွေ့ရပါတယ်။ကရင်ပြည်နယ်အတွင်းမှာတော့ကရင်အမျိုးသားအစည်းအရုံးတပ်မဟာ6ထိန်းချုပ်နယ်မြေထဲမှာကရင်အမျိုးသားလွတ်မြောက်ရေးတပ်စစ်တပ်နဲ့စစ်ကြောင်းကော်ပိုရာစစ်ကြောင်း Federal Wing Drone တပ်ဖွဲ့တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတာပါ။ဒီလိုတိုက်ပွဲတွေကြောင့်ထိုင်းဘက်မှာလည်းစိုးရိမ်မှုတွေပိုများလာနေတာဖြစ်တယ်လို့လည်းနယ်စပ်ဒေသမှာနေထိုင်သူတို့ကပြောပြပါဗျ။
ဒါပါလက်ကတော့မှာတိုက်ပွဲတွေကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတာကြောင့်ထိုင်းမြန်မာနယ်စပ်မှာဒီထိုင်းဘက်ကတွေကလုံခြုံရေးတွေကတော့တော်တော်လေးချလာချထားများလာမှာ။ဘက်မှာတိုက်ပွဲတွေတော်တော်ပြင်းပြင်းထန်ထန်လက်နက်ကြီးတွေနဲ့တနေလုံးတညာလုံးပြင့်နေတဲ့အတိုင်းနဲ့ဒီဘက်မှာအဲ့လိုတော့မရဘူး။အဲ့လိုစိတ်ပိုင်းနဲ့ဖြစ်နေတာကြောင့်ပြန်ထိုင်းမော့ကြာလာမှာဆိုတော့လုံခြုံရေးချထားတာရှိတယ်။
မြန်မာနိုင်ငံဘက်မှာအခုလိုမျိုးတိုက်ပွဲတွေပြင်းထန်လာတိုင်းအိန္ဒိယချင်းထိုင်းနိုင်ငံတွေကိုစစ်ဘေးတိမ်းရှောင်လာသူတွေအလုံးအင်းနဲ့ထွက်ပြေးလာလေရှိတာကြောင့် ဒီအပေါ်မှာထိုင်းရနာပိုင်းနေကစိုးရင်ပူပန်နေကြတာပါပြီးခဲ့တဲ့အေဘီလာတော့ငါလည်းမြန်မာနိုင်ငံတွင်တိုက်ပွဲတွေပြင်းထန်နေတဲ့အချိန်စစ်ဘေးရှောင်ရှစ်ထောင်ထက်မနည်းထိုင်းဘက်ကိုအလုံးရင်းနဲ့ထွက်ပြေးခိုလုံခဲ့တာရှိပါတယ်နှစ်ဖက်တိုက်ပွဲတွေလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်းမြေနီး
စစ်ဘေးရှောင်နေရသူတွေအများအပြားရှိနေပြီးတချို့ကတော့တစ်နှစ်ခွဲကျော်ကြာတဲ့အထိနေရာမပြောင်းနိုင်ကြသေးပါဘူးရှင်။မြန်မာဘက်တိုက်ပွဲတွေကြောင့်ထဲနယ်စပ်လက်နှုတ်ကြုံရေးတွေ့မြင့်လိုက်တာကိုမယိမှာပြပြခဲ့တာပါ။အခုလဲကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေဆက်ပြင်းထန်နေတာပါ။ KIOကချင်လွတ်မြောက်ရေးဖွဲ့ဌာနချုပ်လိုက်စားဘက်ကိုစစ်ကောင်စီကမြစ်ကြီးနားနဲ့ဗမော်ကနေတပ်ရင်းတွေတွန်းမြေပို့ဆောင်နေပြီး ဝိုင်းမော်နယ်မုံမောက်မြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေပါတယ်။တချိန်တည်းမှာရှမ်းမြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်းစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတဲ့လက်နက်ကြီးကြားလာကြောင်းနတ်ဖက်ကယာကယွာသားလေးဦးထိခိုက်ခဲ့ရမှာတဦးသေဆုံးခဲ့ရပါတယ်။စီရေးပတိပကတို့မြင့်လာနေတဲ့အချိန်လေးကိုကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ။ကချင်လူလက်ရေးအဖွဲ့
KIA ဌာနချုပ်အခြေစိုက်ရာလိုင်းစာဒေတာမှာစီရေးတင်းမှမှုမြင့်တက်လာနေတာဟာရဲတပ်တပ်နှစ်ပတ်ကျော်ကြာခဲ့ပြီဖြစ်ပါတယ်။ ဒီကာလအတွင်းဂျိုးကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းနေ့စဉ်ရှိခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းဝိုင်းမော်မြို့နယ်ဂျာပူခေါ်မလန်းရံဘက်မှာမနေ့ကနေ့ဒီကနေ့နှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတို့ ကဗီအိုအေကိုအခုလိုပြောပါတယ်။ဟိုဂျာပူမလန်းရံမှာတော့မနေ့ကနေ့ကနေ့ပြစ်တယ်လို့ပြောကြတယ်။နောက်ဒီနေ့လည်းနေ့ပြစ်ကြတယ်တဲ့
မလန်းရံနဲ့ဘားရံဆက်တော့ဒီလိုတွေဟိုဟာဒီဟာတော့အတမထုတ်ဘူး။မလန်းရံတပတ်ရံဂါယာရံနဲ့ဂဇူးစားတဲ့ကျေးရွာတွေဟာမြကြီးနားဗမော်လမ်းပေါ်မှာရှိပြီးတိုက်ပွဲဖြစ်ပွားရင်ထိခိုက်မှာစိုးရိမ်လာကြောင်းဒေသခံပြည်သူတွေဟာစစ်ကောင်စီစစ်ကြောင်းတွေရောက်လာတိုင်းတောတောင်တွေနဲ့တင်းရှောင်နေရတာတွေရှိပါတယ်။အဲ့ဒီဒေသတွေဟာလိုင်စာမျိုးရဲ့မြောက်ဖက်ဝိုင်းမော်ဒေသမှာတည်ရှိရာဖြစ
တယ်လို့မိုးမောင်းမြို့ဒေသခံတူကအခုလိုပြောပါရယ
်အေးဒီမလဲဟိုလုံကောင်းမှာဖြစ်ပဲတဲ့ဒီဟိုဘုံလဲချောင်းလို့အဲမိုးလဲချောင်းလို့ဘယ်မှာခင်းခဏနိုင်ခွဲ7နိုင်အလောက်ကဆရာ
နောင်ကုန်းရွာဟာဗမော်မြေကြီးနားကားလမ်းမရဲ့အနောက်ဘက်မှာရှိပါတယ်ဝိုင်းမော်မြို့နဲ့မိုးမောင်းမြို့နယ်အတွင်းကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါရယ်
ဟိုဘာနေရဘက်မှာကစုဘက်မှာတော့ဟိုထူလာတဲ့စစ်ကြောင်းတွေကိုကြားဖြတ်တိုက်ပွဲဖြစ်ခဲ့ပါတယ်ရှိကြတာဘက်ကတော့ဒီမနေ့ပဲဟိုကစုဝဲကျေးရွာနားမှာဖြစ်တယ်ဆိုတာကြားပါတယ်တမတန်နေကြတဲ့စာတော့တရင်တော့ပြတ်ပါတယ်ဒါပေမဲ့တေဝနောမဟုတ်တယ်ဟောပေါ့နော်ဟိုဘုံညာဘက်မှာဖြစ်တာတော့မကြားဘူးခဏဟိုဘုံညာဘက်ကတော့တိုက်ပွဲတော့မဟုတ်ဘူးခဏလက်နှစ်ချီနဲ့ဖြစ်တာတော့ရှိပါတယ်ရင်းဆက်တိုက်ပွဲတော့မဟုတ်ဘူးခဏ
ဒေါဖုံရံဟာလိုင်စာရဲ့တောင်ဘက်မှာရှိတာပါပြီးခဲ့တဲ့ရက်တွေကတော့ဒေါဖုံရံမြောက်ဘက်ကခါလာရံဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောင်ဝံနဲ့ဒင်ဃာရံကျေးရွာကဒေသခံတွေနေရဲဆွန့်ခွာတိမ်းရှောင်နေရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဟိုမုံဘက်မှာလည်းမနေ့ညနေကစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီတိုက်ပွဲဟာစစ်ကောင်စီရဲ့ကောင်ရတပ်စခန်းကို KIA ကစီးနှင်းခဲ့တာလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
အကုခဘက်မှာကတော့မနေ့ကညနေ၄နာရီခွဲချိန်ကလည်းဒီခမုံအဲ့ဘက်မှာပြပေါ်နေရှိတယ်။အဲဒီကောင်းတာဆိုတဲ့နေရာကတော့ကျွန်တော်တို့တိုက်ရင်ကိုယ့်ရဲ့ဝင်ထွက်တဲ့ဓာန်ကြားလောက်ပါပေါ့။တို့ကအဲ့ဒီလမ်းကိုချင်းချုပ်ချင်းလို့ပေါ့နော်။၃လလောက်တော့ရှိတော့ပြီတယ်အမှခန်းထိုင်တာ။အဲ့ဒါကိုဝင်ပြီးတာဖြစ်သွားတယ်။အဲဒီနေ့တော့တိုက်ပွဲတော့မရှိဘူးဒါပေမဲ့အကက်ဖိုက်တာတွေနောက်ဝေးကြတယ်ဆိုတဲ့ဒရင်းတော့တက်ပါတယ်
တိုက်ပွဲတွေဟာည၈နာရီလောက်အထိဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကနန်းဖက်ကာကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်နန်းဖက်ကာကြေးရွာအတွင်းကြားရောက်ပောက်ကွဲတဲ့လက်နက်ကြီးကြီးကလူ၄ဦးကိုထိမှန်ခဲ့ရမှာတဦးသေဆုံးသွားခဲ့တယ်လို့ကုတ်ခိုင်ဒေသခံကပြောပါတယ်
အမေကတိုက်ပွဲဖြစ်တဲ့ကြောင်မှာပေါ့နော်ကိုယ်ကဒီလိုလက်ကြီးလက်ကြီးကြားလာတယ်အခုလည်းချိန်မှန်လို့ပြောရမှာပြောတာကိုရှိရတော့လေးရောက်ပေါ့တရားပြီးတော့အမေကပြောလို့တော့ဆိုတော့ကတော့ကြာတော့ကွာနဘကဟိုကရပ်ကငါဒီလိုညီပါပေါ့တကယ်လို့ဆိုတော့မကျင်းနိုင်တော့မှာစပ
်လက်နေကြီးထိမှန်ပြီးနန်းဖက်ကတိုက်နယ်ဆေးရုံကိုပို့ဆောင်ခဲ့တဲ့နောက်ကုခိုင်ဆေးရုံကိုပြောင်းရွှေ့ကူတာခဲ့တာဖြစ်ကြောင်းနဲ့သေဆုံးသွားသူဟာအသက်15နှစ်အရွယ်ចောင်းသားတဦးဖြစ်တယ်လို့ ठीक है ढाया यार डे दूर ही डे मारो अत कोने ये खलेंगे तो उले पावे बारे म्या
कच्चे ने शाम जाओ टाइप वे पियन ठाने रागो कोनीजन प्याप्या के राबा पोरुन्या कुलो तेरे पेपो चटुए पी मारो मचागे माले उजो संधागो मेरा रे एडिटर ने सुनेगा पावे पोरुन्या पसंग कनारे लाबो शिवा दे रखने
VOA सीजन को रेडियो यमिन तंजारो पियन फेसबुक सामिनागा निले नासें चिशु टाइमारे facebook.com/voaburmese ဖြစ်ပါတယ
် VOA American တန်ရဲ့ဇူလိုင်16ရက်အာဇာနည်နေ့ဗိုလ်တူညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီထိဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ3252တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတချိန်တည်းထုတ်လွှင့်ချိန်တင်ဆက်ပြီးတော့တရိုက်နှาศင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ VO ရဲ့ဒုတိယပိုင်းအစီအစဉ်တွေမှာတော့ဗိုလ်ရုညပတ်စင်ကန္တာအဖြစ်ပြောပြနေကြ။အယ်ဒီတာနဲ့ဆွေးနွေးခဲ့မှာဦးကျော်စံသာသုံးသက်ထားတာ။နောက်ဒေါက်တာသန့်စောရဲ့လူထုနဲ့ကြံပါရေး။နောက်ကိုရနိုင်ရဲ့အားကစားကန္တာဒီပတ်စင်အစီအစဉ်တွေကိုစက်တိုက်တဝါကြီးနှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့အဲ့ဒီတားနဲ့ဆွေးနွေးကမှာအာဆီယံအစည်းအဝေးပွဲမြမရေရက်လက်ကောင်းစင်နဲ့သုံးသက်ထားပါတယ်ပြီးဆုံးသွားတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲတွေမြမရေကိုအလေးထားဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးရာကနေမြမပြဿနာပြည်ထရေးအတွက်အတက်ဖွဲ့အဖြစ်ရခဲ့ပါသလားမမသစေအောင်ကဥကျော်စန္ဒာကိုမင်းမြန်းတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါညီရှင
်ပြီးခဲ့တဲ့ပတ်တုန်းကကျွန်မတို့ဒီအာဆီယံနိုင်ငံရေးဝန်ကြီးများစီဝေးနဲ့ပတ်သက်ပြီးတော့ဟိုဘာပေါ်ထွက်လာနိုင်တယ်လဲဆိုတာကိုဆွေးနွေးခဲ့ပါတယ်အခုဒီအစည်းအဝေးကပြီးသွားပါပြီဒီတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ရလက်ကဘယ်လိုထူးခြားတာတွေရှိပါလဲ
အာရလက်ကိုပြောမှာထူးခြားမထူးခြားဆိုတော့ကျွန်တော်ဆုံးဖြတ်မှာပေါ့လေရလက်ကတော့သူရဲ့31မျက်နှာလောက်ရှိရဲ့ကျင်ညာကြည်ကြီးထဲမှာမြန်မာအကြောင်းနဲ့ပတ်သက်ပြီးတမျက်နှာလောက်ပါပါတယ်ဆက်လက်30ချက်ရေးထားတယ်အဓိကပြောထားတာကတော့နံပါတ်1ကတော့အာဆီယံရဲ့မူငါးချက်ကိုဆက်လက်ပြီးတော့ဖြစ်အောင်လုပ်မယ်ဆိုတဲ့အခိုင်အမာထပ်ပြီးတော့ပြောပါတယ်နောက်တစ်ခုကတော့မြန်မာနိုင်ငံမှာဖြစ်တဲ့အကြမ်းဖက်မှုတွေလေကြောင်းတိုက်ခိုက်မှုတွေသုံးဆုပ်ချတယ်နောက်တစ်ခုကတော့မြန်မာနိုင်ငံကိုထိုင်းဒုတိယဝန်ကြီးချုပ်ပရမတ်ဝီနိုက်သွားခဲ့တဲ့ကိစ္စကိုသူတို့ကတကယ်တချို့ကဖွဲ့ဝင်နိုင်ငံတချို့ကလည်းပဲ positive ဖြစ်တယ်ကောင်းတယ်လို့ပြောကြတယ်ဆိုပြီးပြောတယ်ဒါပေမဲ့သူတို့ကတော့ဟာအရှင်ရဲ့ဘူတိုင်းဖြစ်တဲ့ဘာလို့လို့ဥက္ကဋ္ဌနဲ့ညှိနှိုင်းပြီးတော့လွတ်စင်တယ်လို့ပြောထားပါတယ်နောက်တစ်ချက်ကဘာကိုပြောလဲဆိုလို့ရှိရင်အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူငါကျရဲ့လွတ်ဆောင်မှုဘယ်လောက်ထိခီးရောက်ခဲ့လဲဆိုတာကိုလာမယ့် September မှာလုပ်မယ်ထိပ်သီးပေါ့နိုင်ငံကောင်းဆောင်တွေရဲ့အစီအစဉ်မှာသူတို့တင်ပြပြီးတော့ဆွေးနွေးမယ်လို့ပြောထားပါတယ်အဓိကဒါပဲပြောထားတယ်ဆိုတော့ထူးကြကလားအဲ့ဒါကိုဆွေးတော့စဉ်းစားလာကြည့်ပြီးတော့တိတ်မထူးကြဘူးလို့ပြောလို့ရမယ်ထင်ပါတယ်ခင်ဗျာအဲ့ဒါဒီတိုင်းတည်းပဲမကြာခဏကြာနေရတဲ့ကိစ္စပေါ်လာတယ်ကအ
ဲ့ဒီအာဆီယံအဖွဲ့ဝင်တွေဘက်ကတိတ်ပြီးတော့မထူးကြဘူးဆိုရင်အမေရိကန်တရုတ်သူတို့ကရောဘလို့မျိုးဟိုသတင်းစကားတွေပေးပါတယ်မြန်မာနဲ့ပတ်သက်ပြီးတော့
အမေရိကန်ကရောတကယ်ကြီးဝန်ကြီးကမသွားခင်ကတည်းကအန်သွန်ဘလင်ကင်ကအာဆီယံကိုမူအကြတိုင်း PBCC ကင်တဘူတိုက်တွန်းမယ်ဘာညာဆိုပြီးတော့ကျုံွားပြီးတော့သွားရပေါ့လေဟိုရောက်တော့လဲအဲ့ဒါပါပဲအာဆီယံမူအကြတိုင်းဆက်လက်လုပ်ပါဆိုတာတော့ပဲသူကပြောပါတယ်ပြောပြီးတော့အာသူ့ကိုအဲ့ပရမုတ်ဝီနိုက်သွားတဲ့ကိစ္စကိုသတင်းထုတ်တွေအတင်းကျမေးတယ်သတင်းချင်းတော့မဖြစ်ဘူးသူကလွှဲချောက်ပြီးတော့အဲ့ဒါကိုသူကအာဆီယံမူအကြတိုင်းလုပ်ဖို့ပဲပြောတယ်ဆိုတော့သူ့ပါးကလည်းသိမထူးကြဘူးအဓိကသူအဲ့ဒီကိုလာတဲ့ကိစ္စကအာဆီယံမှာတရုတ်ဖော်မှုဟန်တာဘူအဓိကသွားတာသာဖြစ်ပါတယ်မြန်မာအရေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကျွန်တော်အရင်ပြောခဲ့သလိုပဲသူကဒါတမန်ကိစ္စမျှသာယူဆထားတူတယ်လို့ထင်ပါတယ်ဆိုတော့တရုတ်ကလည်းထုံနှီးလောက်မှာပဲသို့တော်လည်းပဲတရုတ်ကတော့ပရမုတ်ဝီနိုက်မြန်မာနိုင်ငံကိုသွားတယ်ဒေါန်ဆန်းစုကြည်နဲ့တွေ့တယ်ဆိုတော့သူကထောက်ခံတယ် positive ဖြစ်တယ်ဘယ်နည်းနဲ့ပဲသွားနှစ်ဖက်အပြုသဘောနဲ့တွေ့ဆုံဆွေးနွေးရင်ကောင်းမယ်ဆိုတာကိုသူကပြောတယ်ဆိုတော့တရုတ်ကတော့အမေရိကန်နဲ့နည်းနည်းတကြွတယ်သူကတစ်ချိန်တည်းမှာသူကအာဆီယံရဲ့မူငါချက်ကိုလည်းသူကထောက်ခံတယ်အာဆီယံမူငါချက် ပြည်မအောင်မြောင်လို့ဖွားလဲသူအပေလို့ပြောပါတယ်တရုတ်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသူတို့အဲ့ဒီမှာဘေးထွက်အစည်းအဝေးနေနဲ့ထိုင်းကဘရမဝီနိုင်နဲ့သူတို့အချင်းနဲ့ဆွေးနွေးကြတဲ့ခင်မင်းကြီးနဲ့ရောက်ဖက်လက်တကင်းနဲ့သူတို့ထိုင်းနဲ့အမေရိကန်ဆက်ဆံရေးဘယ်လောက်ရည်ကြီးတယ်ထိုင်းနဲ့တရုတ်ဆက်ဆံရေးဘယ်လောက်ရည်ကြီးတယ်ဆိုသူတို့ သူဘက်ကပဲဆွဲကြခြင်းတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့လုပ်ခဲ့တာကတော့အမေရိကန်ဘက်ကတော့စိတ်ထွေးထူးကြကြမရှိပါဘူးတရုတ်ကလည်းဒီတိုင်းပဲဒါပဲနှစ်ဖက်စစ်ဆန်နေနိုင်ဖို့တရုတ်ကထူးကြကြကြတော့အဲထိုင်းနိုင်ငံထိုင်းထူးကြဝင်ရောက်သွားခဲ့တာကိုထောက်ခံခြင်းတခုပဲထူးကြလို့ပြောမှာဖြစ်ပါတယ်အဲ့တော့ဒီမှာပါဟို
EU မူဝါဒရေးရအကြီးကဲဂျိုးဆက်ဘော်ရယ်ကသူကမြန်မာစစ်ကောင်စီကိုအတိအမှတ်မပြူဘူးလို့သူကမိန့်ခွန်းမှာပြောပါတယ်နော်အဲ့တော့ဒီ EU နဲ့ဒီအာဆီယံနဲ့ EU နဲ့အလဲကျပူးပေါင်းဆောင်ရွက်ရေးမှုအဖြစ်မြန်မာကဆောင်ရွက်ရတော့မဲ့အချိန်မှာအဲ့လိုအချိန်မှာသူကဒီလိုပြောလိုက်တယ်ဆိုတော့ဟိုဒါဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မှာလဲ
ဘယ်လိုသဘောထားတင်လဲဆိုတော့EUကပို့ပြီးတော့လက်တွဲကြတယ်ထိရောက်တယ်သူကသူတို့ကိုဂျိုးတဲ့သူကမြန်မာနိုင်ငံရဲ့ဆန်ကိုမှုကိုသူတို့ဆုံးဖြတ်တဲ့သဘောပေါက်ပါတယ်သူတို့EUတဖွဲ့လုံးအနေနဲ့ကမြန်မာအရေးမှာသူတို့ဒီအာဆီယံနဲ့ပြိုင်ပွဲကိစ္စတွေမှာသူတို့ထောက်ရှိမှုလောက်တယုတ်နဲ့လည်းသူတို့ကမြန်မာရင်းနှီးဆက်ဆံနဲ့ပြင်သစ်တို့ဒါစပိန်တို့ဆိုEU နိုင်ငံတွေဟာသိပြီးတော့ဆက ဒီချက်တည်းမှာနောက်မြန်မာနိုင်ငံနဲ့ဆက်ဆံမယ်ဆိုမြန်မာနိုင်ငံကိုသူတို့ရဲ့လွတ်လပ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒါကျိုးဇိုးတင်တဲ့ကိစ္စပေါ်လေပူပြီးထိရောက်နိုင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့ အခုမြန်မာနိုင်ငံကိုအာဆီယံကူးစက်ဖြစ်ငါတို့လက်မခံနိုင်ဘူးပြောရင်အာဆီယံကစဉ်းစားရမယ်မြန်မာနိုင်ငံကိုပြီးတော့ကူးစက်အဖြစ်နဲ့မလွတ်နိုင်ဘူးဆိုပြီးတော့နောက်တစ်ယောက်ကိုစဉ်းစားမယ်ဆိုတော့အာဆီယံထဲမှာကိုထက်ကမြန်မာနိုင်ငံပူပြီးဘေးရောက်သွားနိုင်တဲ့သဘောဖြစ်တယ်။အီးရွေးပြောလိုက်တဲ့ကိစ္စဆိုတော့အီးရွေးပြောကြတဲ့ပူပြီးထိရောက်မယ်လို့ဆိုပါတယ်။အဲ့တော့ဒီအာဆီယံနိုင်ငံက
ဒီလိုငားတဲ့တူတော်ဆန်းစုကြည်နဲ့တွေ့ခဲ့ဆိုပြီးတော့ဒီစီဝေးပေါ်မှာပြောလိုက်တော့ဟိုတော်တော်လေးကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားပါတယ်နောက်ပြီးတော့ဒေါ်ဆန်းစုကြည်ကဒီဟိုတွေ့ဆုံဆွေးနွေးရေးကိုဟိုလှုပ်ကြဖို့အတွက်ပြောရဲဆိုရဲဟိုပုံစံမျိုးလေးသူကပြောပါတယ်ဒီပေါ်မှာကောဘယ်လိုမြင်ပါလဲ
ပြောကြရတယ်တော်များပါတယ်ပရမုတ်ဝိနိုင်းသွားတဲ့ခီးစဉ်ကိုသူသွားရောက်တာနဲ့ပတ်သက်ပြီးဝေဖန်ကြတယ်ပုံပြီးဖြစ်နိုင်တဲ့ဝေဖန်မှုကတော့ထိုင်းနိုင်ငံရဲ့အကျိုးစီးပွားဆိုတာပရမုတ်ဝိနိုင်းရဲ့အဆိုင်ဝိုင်းသူတို့ရဲ့ပါတီသူတို့ရဲ့ပရိုရယ်လစ်ဆိုလို့ဘင်းစတေလိုလာတဲ့အုပ်စုတွေစစ်တမ်းနဲ့လွန်စင်တဲ့ဒါဗမာလူခေါ်ဗမာပြဆုံးတဲ့ခရိုနီပေါ်အဲလစ်ဆိုပေါ ုင်မြန်မာနိုင်ငံကိုတင်းတင်းကြပ်ကြပ်ခိုင်မဲ့ပြောတော့ဒီဆက်ဆံရေးတွေပြတ်တော့မှာစုတယ်ဆိုတော့သူတို့လူရန်စာအကျိုးစီးပွားအပြင်သူတို့နိုင်ငံဟာလည်းပဲမြန်မာနိုင်ငံကဒီသဘာဝတန်ငွေတွေကိုမိခွာထားနေရတာ 3.6 ဘီလီယံဒေါ်လာကိုစီးရတဲ့တိကျဆိုတော့လည်းအကျိုးစီးပွားတွေမဟုတ်ပါဘူးဆိုတော့ဒါတွေကိုလည်းပြတ်သွားမှာဆိုလို့သူသွားရောက်တယ်ဆိုပြီးတော့သူရဲ့ခေစဉ်ကိုဝေဖန်တာဆိုတော့မြန်မာနိုင်ငံကိုသွားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့တယ်ဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ကပြည်သူတွေနစ်နာနေပြီးညီငယ်ရဲ့အတွက်သူနဲ့စကားပြောဖို့ဆွေးနွေးဖို့ပြောတယ်လို့သူပြောတဲ့စကားကျွန်တော်ကုတ်တူပြောပြရစီအဲ့ဒီစကားဟာတကယ်လို့ပြောခဲ့ရင်ဆွေးနွေးခဲ့ရင်ကောင်းပါတယ်ဒေါ်အောင်ဆန်းစုကြည်မှာစိတ်ထဲမှာတကယ်တမ်းလည်းဒီလိုရှိပါတယ်သူသိနိုင်ပါတယ်သူကအများအားစကားပြောခြင်းနဲ့ဆွေးနွေးခြင်းနဲ့ညှိနှိုင်းခြင်းနဲ့ဒီလိုသူက dialogue culture ကိုအများအားတိုးမြှင့်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆိုတော့ဒါလည်းကောင်းတယ်ဆိုတော့ဒါကမြန်မာစစ်ကောင်စီကဘာကြောင့်ခွင့်ပြုသလဲ။ဒါလည်းပဲမြန်မာစစ်ကောင်စီကသူတို့အကျိုးအတွက်ပါလေသူတို့ထပ်ပေါက်ပိတ်နေပြီသူတို့ထပ်ပေါက်ဆရာတဲ့နဲ့နိုင်ငံတကာမှာနည်းနည်းမြန်တပတ်လှဆင်ရှင်လို့တယ်။ဘာအတွက်ပဲလှုပ်လှုပ်အကျိုးသက်မှုပဲကြည်ရမှာဖြစ်ပါလေ။ဟုတ်မှန်မှာပဲသူတို့ကလည်းသူတို့ကထပ်ပေါက်ကပိတ်နေပြီလေ။တင်းခံရရမြနေပြီဆိုတော့သူတို့ထပ်ပေါက်ဆရာတဲ့အနေနဲ့တွေးခွင့်ပေးရလဲဖြစ်နေပါလေ။ဒါပေမဲ့မျော်လင့်တာတစ်ခုကဒီစစ်ကောင်စီကသူတို့ရဲ့အမှားကိုပြင်းကျင်တယ်ဆိုတဲ့စိတ်ဓာတ်ပြင်းရဲတဲ့သတိနဲ့လုတ်တယ်ဆိုတာမျိုးဖြစ်ပါစေလို့ပဲမျှော်လင့်ပါတယ်။အဲ့လိုဖြစ်ပြီးတော့ဆွေးနွေးရရဲ့ဆိုရင်တော့ဒါအကျိုးမေုံနိုင်ဘူးလို့ယူဆပါတယ်။နောက်တစ်ခုကျွန်တော်ပြောချင်တာကပရမုတ်ဝီနိုက်ကပြောတယ်မြန်မာနိုင်ငံပြတ်တောက်သူနှစ်ပိုင်းခွဲတယ်။လောလောဆယ်ပြတ်နာတော့ဒေါန်ဆန်းစုကြည်နဲ့ဒီ NLD နဲ့စစ်တပ်နဲ့ပြည်လည်ရေးကိစ္စဖြစ်တယ်။တိုင်းရင်းသားတွေပြတ်နာတော့နောက်မှသိကြဆိုရောသိကြတော့မဟုတ်ဘူး။ ထိတွေ့ဆက်ဆက်နေတဘောင်းနဲ့ထိုင်းတထိုင်းနဲ့ဖြစ်စဉ်လို့တော့မရဘူးရောင်းဆန်းစုနဲ့စစ်ကောင်စုနဲ့တွေ့ရမယ့်ကိစ္စကတော့အဓိကကြတယ်ဒါအရင်သွားမယ်နောက်ပြီးတော့ဆက်ထဲမှာပဲဒီဘောင်းလုံးပါဝင်တဲ့ဘယ်ဘောင်းလုံးပါဝင်ရလဲပဲတင်းနဲ့တွဲပြီးတော့မရှင်းမနှောင်းလို့ရမယ့်ကိစ္စဖြစ်ပါတယ်သီးကြားစီရောမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါပါပဲဘုရားရဲ့ကိစ္စ
အခုလိုသူတို့တွေးဆောင်ခဲ့တာတစုံတရာပြည်လေလာဖို့ဖြစ်နိုင်ပါလားဒါပေမဲ့ဟိုတရုတ်တို့လာအိုဆိုကမ္ဘောဒီးယားဆိုတော့ဒီပေါ်မှာအကောင်းမြင်တဲ့သဘောရှိပါတယ်တချို့နိုင်ငံတွေကကြတော့လေမဟုတ်ဘူးဒါဟာဘောင်ကျော်တယ်ပေါ့အာဆီယံဘောင်ကျော်တယ်လို့မြင်ပါတယ်ဒီပေါ်မှာရောဘယ်လိုသုံးသပ်ပြပါမလဲအာဆီယံဘောင်ကျော်တယ်လို့မြင်တာအာဆီယံအဖွဲ့ထဲမှာဥက္ကဋ္ဌကတော့နောက်ပြီးတော့အင်
ASEAN ဖွဲ့ဝင် နိုင်ငံ တွေ ကြာ ကို သဘော တူ ကြရ တာ ကောင်း တယ် ဆို ပြီး တော့ ပြော ကြ တယ် ဆို တော့ ASEAN နဲ့ မှ ဒီ ဟာ သဘော ရ ကွဲ ကြ ကျွန်တော် ထင် တယ် ASEAN ရဲ့ ပူးတွဲ ကြီးညာ ချက် နည်းနည်း နောက် ကျ ပြီး ထွက် တာ ဒီ ကိစ္စ ကို ညှိ နေရ လို့ ဖြစ် ပါ လိမ့် မယ် ဆို တော့ နောက် ဆုံး ဒီ ကိစ္စ နဲ့ ပတ်သက် ပြီး တော့ သူတို့ ရဲ့ ပူးတွဲ ကြီးညာ ချက် မှာ ဘယ်လို ရေး လိုက် လဲ ဆို တော့ Tom Brambo winai ayo thobi swine ya kaisa wo foreign nangan tchu wa ro kaung ne positive phit de lo yu sa ja de tu lo pyo jin na ga ro phwe ye mu nga je baung twin ga lut tin ne outra nang jin nai bi lut tin ne thlap pai yi tha de chouk cha de ba nya so ra ha ai jin nya ya the ma ma pa wu na asian ye tbo be ta nangan ni pyo lung ga ro le tin le maung tan bi ro na pai ma tong tong lut bi lut de so adika da mi lo twi ya ba de so so ro asian ga ai lo do lut twa da be de kaisa ha asian paw ma တိုက်ခတ်မှုရှိရတဲ့ဒီမြန်မာနိုင်ငံအကျိုးပုံမှန်တရားမှုရှိဖို့သာလိုအပ်တယ်လို့ထင်ပါတယ်ဒါပရမော့ဝီနိုင်းအနေနဲ့ကလည်းပဲဒီဟာကိုသူတို့ဘယ်လိုတူလဲဆိုအကြံဉာဏ်ပြောရမယ်ဆိုရင်လူအုပ်စုတစ်ဖွဲ့ကနေပြီးတော့သူတယောက်ကဝိုင်းပြီးကျင်ရတယ်ပြင်းဘယ်လိုဝင်ဖြစ်ဒါပေမဲ့အဲဒီအုပ်စုတွေကပဲဟိုလူနဲ့ငယ်တကယ်ချင်းတယောက်ကသွားပြီးလက်ပင်ဖက်ပြီးတော့ဟောက်အောင်မင်းတို့ ပါလို့ထင်တယ်ကျွန်တော်နှိုင်းရှင်မိရပါတယ်အဲ့
တော့ဒီအာဆီယံဝန်ကြီးတွေရဲ့ပူးရဲကြေညာချက်မှာဒီဟိုအခြေခံဘုံသဘောတူညီချက်5ရက်အတိုင်းဆိုဆက်ပြီးတော့ဆောင်ရွက်သွားမယ်ပေါ့မြန်မာအရေးမှာနောက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကကြာတော့ဒီမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အကြမ်းဖက်နေတဲ့ကိစ္စတွေကိုတဲ့ဟိုဆက်ပြီးတော့မလုပ်အောင်လို့စစ်ကောင်စီကိုဖိအားပေးဖို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့သဘောတူညီမှုရခဲ့လို့ပြောပါတယ်ဒီတော့အာဆီယံနဲ့မြန်မာရှေ့အလားအလားဘယ်လိုရှိနိုင်မှာလဲ
အာဆီယံနဲ့မြန်မာကတော့ကျွန်တော်သိထူးခြားလာမယ်တော့မထင်ဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးပြောတာတည်းကျွန်တော်အရင်တစ်ခါပြောဘူးအာဆီယံကပူပြီးတော့အလေးနဲ့ထားပါတယ်သူတို့ကတကယ်လက်တွေ့ကြုံနေရတဲ့အမေရိကန်ကနောက်ကပံပိုးတဲ့သဘောသာဖြစ်ပါတယ်ဆိုတော့အာဆီယံအနေနဲ့ကတော့တကယ်ပဲသူတို့ပြောင်းလဲအောင်လုပ်ဖို့ကြိုးစားတာပဲဒါပေမဲ့အဖွဲ့ဝင်နိုင်ငံတချို့ကနဲ့သူတို့ကတလိုင်းနဲ့မကြတော့လဲသူတို့တဲ့အခက်အခဲရှိတယ်ဆိုတော့မြန်မာနိုင်ငံအပေါ်မှာပူပြီးအကျိုးသက်ရောက်ဘာများထျောက်လာနိုင်မလဲဆိုတော့အာဆီယံအထက်မှာသာပူပြီးကွဲလွဲလာလိမ့်မလားဆိုတာပညာရှင်တို့ကလည်းတွေ့ကြပါတယ်အခုလုံလိုက်တော့မြန်မာနိုင်ငံအေးနဲ့ပတ်သက်ပြီးအာဆီယံပူပြီးကွဲလာမယ်ဆိုပေမဲ့အာဆီယံရဲ့အဓိကဒီစီဝေးလုခဲ့တာကိုနိုင်ငံမြန်မာပြည်နာဟာတစ်ခုပါတယ်ဒါပေမဲ့အာဆီယံရဲ့အာဆီယံကမ္ဘူနတီပေါ့အာဆီယံဟာတပေါင်းစီရဲ့ဥရောပစာမျက်နှာရောလို့နောက်ချိန်မှာအဲ့လိုမျိုးပူပြီးစီးအောင်ညွတ်တဲ့လူဆိုင်ဝင်ကြီးပုံမူညွတ်တဲ့ဆိုင်ဝင်ဖြစ်အောင်သူတို့လူဖို့ကြိုးစားနေကြတာဖြစ်ပါတယ်ဆိုတော့ကလည်းအာဆီယံသံတမန်တချို့ပြောတယ်မင်းတို့နိုင်ငံကြောင့်ငါတို့ကိစ္စအနောက်ချက်ဖြစ်နေလို့ပြောကြရဲဆိုတော့အခုတော့မြန်မာကိုဖယ်ပြီးတော့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံအပေါ်မှာတော့သိပြီးတော့ပုံမူမူရှိရနိုင်လားဆိုတော့ဒီကြမပြောနိုင်ဘူးများတယ
်ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါ
ပြည်ရဲအာဆီယံနိုင်ငံကြီးဝင်ကြီးများအစည်းအဝေးတွေမြမအရေးပို့သဘောထားကွဲအားတက်ဖွယ်မဖြစ်ခဲ့ပုံရတာကိုအက်ဒီတာနဲ့ဆွေးနွေးကမှဥကျော်စံတာနဲ့မမြသစင်အောင်တို့ဆွေးနွေးသုံးသပ်ခဲ့ကြတာပါအခုတော့အပတ်စဉ်လူလူနဲ့ကျန်းမာရေးကဏ္ဍပါခွေးဥပြန်ယောဂတည်ကောင်းစရာကိုပြောထားပါတယ်ဒီခွေးဥပြန်ယောဂဟာအသက်ပါဆုံးရှုံးနိုင်တာမို့အရေးတည်ယူသတိထားပြီးစနစ်တကျကုသမှုခံယူသင့်တယ်လို့ဒေါက်တာမိုးအောင်ကျော်နိုင်ပြောလာတာကိုမေးထားတဲ့ဒေါက်တာသန့်စောပြောပြပေးပါအောင်ခင်ဗျာ
အ ခွေးပြန်ယောဂဟာလည်းသတိထားရမယ့်ယောဂတစ်ခုဖြစ်ပါတယ်ခွေးပြန်ယောဂဖြစ်ပေါ်ခံစားရပြီဆိုရင်အသက်သေဆုံးမှုရာဂိုင်းတို့အလွန်များတာကြောင့်ခွေးပြန်ယောဂကုသမခံရအောင်ကာဝယ်ရေးဟာအလွန်ပဲအရေးပါတယ်လို့တမန်တော်တို့ဖြစ်သူဒေါက်တာဦးမော်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ခွေးပြန်ယောဂလက္ခဏာပေါ်လာပြီဆိုရင်ကြိုက်ခံရတဲ့နော်ခွေးကြိုက်ခံရတဲ့လူတောင်မှခွေးပြန်ယောဂပိုးကုသပြီးတော့ခွေးပြန်လက္ခဏာပေါ်လာပြီဆိုလို့ရှိရင်တော့ပျောက်ခေးအောင်ကုသလို့မရနိုင်တော့ပါဘူးနော်ဒီတေချာပေါက်အသက်ဆုံးရှုံးမှုရာဂိုင်းတို့တော်တော်များသွားပါပြီเนาะဒါကြောင့်မလို့အကြံပြင်းဆရာတို့ပြောမယ်ဆိုလို့ရှိရင်ခွေးဥပြန်လက္ခဏာပေါ်တဲ့သူတွေကိုကုသလို့မရတော့ပါဘူးမုံချာတေဆုံးရမှာဖြစ်ပါတယ်အဲ့တော့တိတိကျကျပြောပါဆိုလို့ရှိရင်เนาะဆရာတို့1900ခုနှစ်ကစပြီးတော့အခုเนาะ19ရာစု20ရာစုအတွင်းမှာခွေးဥပြန်လက္ခဏာပြပြီးတော့เนาะတေဆုံးမှုမရှိတဲ့လူ5ဦးတိတိရှိတယ်လို့ပြောပါတယ်နော်ဒါဆိုရင်ဒီရာစုနှစ်အတွင်းမှာ5ဦးဆိုတာဒါအလွန်နည်းပါတဲ့အတွက်ကြောင့်လက္ခဏာပေါ်ပြီဆိုရင်တော့တေချာပေါက်တေဆုံးမယ်လို့ပဲဆရာဝန်တွေလည်းပြောပါတယ်အခုနောက်ပိုင်းမှာလည်းခွေးပြန်လက္ခဏာပေါ်ပြီးတော့အသက်ရှင်ကျန်ရစ်တဲ့ဆူဆိုတာဟိုမကြဘူးသေးပါဘူးပေါ့နော်ဒါကြောင့်လက္ခဏာပေါ်ရင်မုတ်ချတေဆုံးရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီခွေးပြန်ယောဂာနဲ့ပတ်သက်ပြီးကာကွယ်ရေးကနော်အလွန်ရေးကြီးလာတယ်လို့ပဲဆရာပြောချင်ပါတယ်
အိမ်မွေးတရိစံတွေကနေတဆင့်ဒီကိုခွေးပြန်ယောဂကုသခံရနိုင်ပါတယ်အိမ်မွေးတရိစံတွေတောင်မကတော်ရိုင်းတရိစံအမျိုးမျိုးကနေလည်းခွေးပြန်ယောဂကုသခံရနိုင်တာကြောင့်သတိထားဖို့လိုပြီးအထူးသဖြင့်ခွေးကိုက်ခံရအောင်သတိပြုဖို့လိုတယ်လို့ဒေါက်တာဦးမော်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ခွေးပြန်ယောဂကအိမ်မွေးတရိစံဖြစ်တဲ့ခွေးတွေကြောင့်နေရနေတဆင့်လူကိုကူးဆက်တာများတယ်ပေါ့နော်ဒါပေမဲ့ခွေးတင်ကြောင်နေမကပဲနေဒီတရိစ္ဆာန်တွေတော်ရိုင်းတရိစ္ဆာန်တွေထဲမှာလည်းဒီခွေးပြန်ယောဂပိုးရှိနိုင်တယ်လို့ကျွဲတွေနွားတွေပါတော့မှာပဲဒီယောဂပိုးဝင်ရောက်နိုင်တယ်ဆိုတဲ့ထောက်ထားတွေရှိတယ်ပေါ့နော်ဆိုတော့ဒီယောဂပိုးကူးဆက်ခံနေရတဲ့တရိစ္ဆာန်တွေကနေကြိုက်ချင်းခံရတဲ့အခါမှာသူတို့ရဲ့တရွေးကလေးနဲ့မှပါလာတဲ့ဒီခွေးဥပြန်ယောဂပူရီယာနေတဆင့်ဒါခန္ဓာကိုယ်ရဲ့ကိုဝင်ရောက်ပြီးမှခွေးဥပြန်ယောဂကိုဖြစ်စေတာပါဒါကြောင့်မလို့အဓိကဒီခွေးပြန်ယောဂကာဝယ်မယ်ဆိုလို့ရှိရင်ခွေးနော်ခွေးကိုက်မခံရအောင်နေရမယ်ခုနကဆရာတို့ရှေ့ကပြောခဲ့တဲ့ခွေးဥပြန်ပိုးဝင်နေတဲ့ယောဂပိုးလက္ခဏာခံစားနေရတဲ့တရိစ္ဆာန်တွေရဲ့အကိုက်ကိုမခံဘူးဆိုလို့ရှိရင်မခံရအောင်နေမယ်ဆိုရင်ခွေးဥပြန်ယောဂကိုကာကွယ်တားဆီးရရောက်မှာဖြစ်ပါတယ်ဒါပေမဲ့အဓိကကူးဆက်နေတာကတော့ခွေးဖြစ်တဲ့အတွက်ကြောင့်မလို့ခွေးကိုက်မခံရခြင်းအပြင်ဆရာတို့ခွေးဥပြန်ယောဂပိုးမဖြစ်အောင်တရားရဂိုင်းလုံးကာဝယ်နိုင်မှာ
မလဲမရှောင်သာလို့ခွေးကိုက်ခံရတဲ့အခါခွေးယောဂကုသမခံရအောင်စနစ်တကျလိုက်နာလှုပ်ဆောင်တဲ့အချက်တွေရှိပါတယ်။လိုက်နာဆောင်ရွက်တဲ့အချက်တွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါမယ်
။ခွေးဥပြန်ယောဂနဲ့ပတ်သက်ပြီးတော့ခွေးကိုက်ခံရရင်ဆောင်ရွက်တဲ့အချက်လက်တွေဆိုပြီးတော့ဆရာတို့ guideline တွေထွက်ပါတယ်။အဲ့တော့အဓိကအဖြစ်တော့ဒီခွေးကိုက်ခံရပြီဆိုရင်ခွေးကိုက်ခံရတဲ့သူတယောက်ဒီခွေးကိုက်ခံရတဲ့ဒဏ်ရာကိုစေကျော်တန့်စင်ရမယ်။နော်တော့ရေနဲ့လောင်းချပြီးတော့တန့်စင်စေကျော်ပေးရမယ်ပြီးလို့ရှိရင်ဇာတို့နီးဆက်ရနော်ဈေးကန်းကိုသွားပြီးတော့မေးခိုင်ကောက်ွယ်ဈေးထိုးတင်တယ်နောက်တစ်ခါဒီပိုးသတ်ဈေးနော်ဒီခွေးရဲ့ပါးစပ်မှာပါတဲ့ဘက်တီးရီးယားပိုးတွေတခြားဘက်တီးရီးယားပေါ့နော်ခွေးဥပြန်ယောဂကြောင့်မဟုတ်တဲ့ကျန်တဲ့ပိုးတွေလည်းဝင်နိုင်တဲ့အတွက်ကြောင့်နော်ကောက်ွယ်ပိုးသတ်ဈေးပရိပစီကပိုးသတ်ဈေးတွေတောက်သုံးဖို့လိုနိုင်တယ်ပြီးတဲ့ခါကျတော့ဇာတို့ဒီကြိုက်ခံရတဲ့ဒဏ်ရာကြီးတယ်သွေးထွက်တယ်ဆိုရင်ဇာတို့ကသွေးတိတ်အောင်ဒီချုပ်ချိုးနဲ့เนาะချုပ်တင်တယ်ပေါ့အဲ့တော့တစ်ဖက်မှာတော့ဆရာတို့ဘာကိုဒီညွှန်ကြားထားမှုရှိလဲဆိုခွေးကိုက်ခံရတဲ့အနာကိုတဲ့မချုပ်ပေးပါနဲ့လို့ပြောထားတာရှိတယ်เนาะအဲ့ဒါဘာလို့လဲဆိုရင်ဒီဗဇက်ထဲမှာပါတဲ့ပိုးတွေကเนาะဒီအနာထဲကိုရောက်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဆရာတို့ကချုပ်ပြီးတော့သွေးမထွက်အောင်လုပ်ပေးမယ်လေအဲထဲမှာဘက်တီးရီးယားပိုးတွေပွားလာရင်ဒီအနာကြီးကဒီပြန်ပြီးတော့ချုပ်ချိုးကလည်းပြန်ပြီးပွင့်ထွက်သွားမှာပေါ့เนาะဒါကြောင့်မလို့ဆရာတို့ကသွေးထွက်တဲ့အခါမှာချုပ်ပြီးတော့သွေးတိတ်အောင်လုပ်တဲ့အနေနဲ့ဒါလည်းချုပ်ကျင်းတဲ့နဲ့ကြိုက်ခဲခံရတဲ့အနာကြီးတစ်ခုလုံးကိုစိနေအောင်เนาะမချုပ်ပေးဘူးတော့ဒါလိုအပ်တယ်เนาะဒါလုပ်ပေးရမယ်အဲ့တော့ဆေးထည့်မယ်တမျိုးကြဆေးလိမ့်မယ်ပတ်တီးစီးတယ်ဒါဒီလုပ်တွေကတော့တာမန်အနာကဲ့သို့ပဲဆရာတို့က local treatment အနေနဲ့ပေးရပါမယ်နောက်တစ်ခါကျတော့ဒီခွေးဥပြန်ကာကွယ်ဆေးကိုဒီတတ်မှတ်ထားတဲ့အချိန်တိုင်းထိုးတင်တယ်ပေါ့เน
าะအသက်သေဆုံးမှုရာဂိုင်းတို့အလွန်များတဲ့ခွေးကံယောဂကုသမခံရစေဖို့အတွက်ခွေးကိုက်မခံရအောင်သတိပြုနေထိုင်မှုလိုပြီးခွေးကိုက်ခံရပြီဆိုလို့ရှိရင်လည်းမပေါ်စားပဲစနစ်တကျကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါခွေးဥပြန် NLA ယောဂကြီးမာတာကြောင့်ကြိုတင်ကာကွယ်ကြဖို့ဒေါက်တာတန်ဆောလူစုနဲ့ကျန်းမာရေးခန္ဓာမှာပြောပြခဲ့တာပါVOA American တိုင်းရဲ့ဘလူးညအစီအစဉ်ကိုဆက်ပြီးတော့ပြပြပေးနေပါတယ်အခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ American က Inter Miami အသင်းက Lionel Messi ကိုသူတို့အားကစားသမားအဖြစ်နဲ့လျှော်ဝင်ကြေညာလိုက်ပါပြီပ ဒီတင်နိုင်ငံကဝင်ဘယ်တန်တက်နစ်ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါချန်ပီယံအသစ်တွေထွက်ပေါ်လာပါပြီ2023ခုနှစ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲချက်တာရင်းနေမှာစတင်မှာဖြစ်ပြီးဘယ်သင်းတွေပိုဆွဲဖို့ရည်ပန်းစာနေပါလဲဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်မှာတော့ Inter Miami သင်းသား Argentina တိုက်စစ်မှုကဘာကျော်ဘောလုံးသမား Lionel Messi ကိုသူ့ရဲ့ကစားသမားဖြစ်တဲ့တရားဝင်ချိန်ညာလိုက်ပါပြီ။ဇူလိုင်လ16ရက်နေ့ကတင်းငွေနေနေက Inter Miami ခွင်းမှာချိန်ညာခဲ့တာဖြစ်ပြီးတော့ဒါကို Inter Miami ပြည်သက်တွေလည်းခွင်းလုံးပြစ်လာရောက်ပြီးတော့ကြိုးစို့အားပေးခဲ့ကြပါတယ်
။ La verdad que estoy muy ilusionado, muy feliz de estar acá en Miami y estar con ustedes.
ကျွန်တော်ဒီမျိုးစရောက်ခရေကကျွန်တော်တို့ကိုကြိုဆိုခဲ့ကြတဲ့မိုင်အမီမြို့သူမြို့သားတွေအားလုံးကိုကျေးဇူးတင်တယ်ဆိုတာပထမဆုံးအနေနဲ့ပြောချင်ပါတယ်။တကယ်တော့ကျွန်တော်အနေနဲ့မိုင်အမီကိုပြောင်းလာပြီးတော့ခင်ဗျားတို့နဲ့အတူရှိနေတာကိုတကယ်ပဲစိတ်လှုပ်ရှားပြီးပြောပါလေ။ကျွန်တော်ဒီမှာအမြန်ဆုံးကိုယ့်အင်ကိုယ်ရာလို့ဖြစ်ပြီးအားလုံးဆက်ဆက်ရရဆင်ပြေအောင်ဂရုစိုက်ပြီးကြိုဆိုခဲ့ကြတဲ့အသင်းတာဝန်ရှိသူတွေဖြစ်တဲ့ဂျော်ဂီဟိုဆေဒေးဗစ်ဘက်ကန်နဲ့မိသားစုဝင်တွေအားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်တို့ရောက်လာခဲ့ခြင်းကစပြီးအားလုံးကတကယ်ကိုမယုံနိုင်လောက်အောင်ပါပဲ။ကျွန်တော်အနေနဲ့အသင်းနဲ့အတူစတင်လေ့ကျင့်ပြီးပွဲတွေကစားခြင်းနေပါပြီ။ကျွန်တော်ဒီလိုလာလာပြိုင်ပွဲတွေကိုနိုင်ရပြီးအသင်းကိုလည်းဒီထက်မကအောင်မြင်စေချင်လို့ပါ
။အနမိုင်မီတဲ့အမက်ဆီနဲ့အတူဘာစလိုနာမှာကစားခဲ့တဲ့စပိန်လက်ရေးစင်ဆာဂျီယိုဘုစကက်ကိုလည်းခေါ်ယူခဲ့ပါတယ်။ဒီပြတဲ့မာတီနိုကတော့မက်ဆီရောက်လာတဲ့အတွက်ဝမ်းသာကြောင်းဒါပေမဲ့မက်ဆီရဲ့ကြံ့ခိုင်မှုပြည့်ဖို့တော့စောင့်ဖို့လိုတယ်ဆိုပြီးတော့လည်းပြောပါတယ်။အင်တာမိုင်းမီအသင်းဟာစနေနေ့ကတော့စိန့်လူးဝစ်အသင်းကို၃ဂိုးကိုရှိနဲ့ရှုံးတာကြောင်းအခုလောလောဆယ်မှာတော့နိုင်ပွဲမရတာ၁၂ပွဲရှိသွားပြီဖြစ်ပါတယ်။ဆိုတော့မက်ဆီအနေနဲ့နိုင်ပွဲပျောက်နေတဲ့အင်တာမိုင်းမီအသင်းကိုသူပြောသလိုပဲနိုင်ပွဲတွေပြန်ရအောင်လုပ်ပြီးတော့အသင်းနဲ့အတူစုတွေယူပေးနိုင်မလား။သင်ကြတာကတော့အခုလောလောဆယ်မှာမေဂျာလိဂ်မှာရုန်းကန်နေရတဲ့အင်တာမိုင်းမီနဲ့အောင်မြင်မှုတွေရဖို့အတွက်ကတော့မက်ဆီအတွက်နောက်ထပ်စိန်ခေါ်မှုတွေတဲ့ကတခုလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီတော့မှာတော့အာဂျော့တင်းကအင်္ဂလန်ကိုလည်းဒီဒက်ကွန်ရိုက်စ်ကိုသူတို့ကစားသမားဖြစ်တဲ့ဇူလိုင်လ15ရက်နေ့ကတရားဝင်ချိန်ညာလိုက်ပါရဲ့။အာဂျော့ကရိုက်စ်ကိုအသင်းရဲ့စံချိန်နဲ့ပြောင်းရွှေ့ချေပေါင်150သန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်
။ Bullet in football.Amazing opportunities arise, big clubs like
ဘောလုံးမှာအခွင့်အလမ်းကောင်းတွေပေါ်လာတတ်ပါတယ်။အာဆင်နယ်လိုမျိုးအသင်းကြီးတွေကကျွန်တော်ကိုခေါ်ဖို့လှုပ်လာတဲ့အခါမှာဒါကိုညင်းဖို့ခက်ပါတယ်။ကစားသမားဘွားကတခါပဲရပြီးနီးပြအာတီတာအာဆင်နယ်မှာလုပ်နေတာနဲ့အသင်းတည်ဆောက်နေတာကိုကျွန်တော်အနေနဲ့ယုံတယ်။အာဆင်နယ်အသင်းမှာရှေ့လျှောက်ကစားသွားဖို့မျှော်လင့်နေပါတယ်
။အခုလိုအာဆင်နယ်အသင်းကပေါင်150သန်းနဲ့ဝယ်လိုက်တဲ့အတွက်သူဟာပရိမာတော့ကြောင်းရွှေ့ကြီးအများဆုံးကစားသမားအဖြစ်လဲစံချိန်တင်သွားပါတယ်။အစောအသင်းဟာ Declarize အပြင် Netherlands နောက်တန်းလူ Jurrien Timber ကိုလည်း Ajax Amsterdam အသင်းကနေဝယ်လိုက်တယ်ဆိုပြီးတော့အောက်ကြာနေ့ကချင်းကြပါတယ်။အစောက Timber ကိုခေါ်ဖို့အတွက်ပေါင်သန်း40ပေးရပြီးတော့9နှစ်စာချုပ်ချုပ်ပြီးတော့နှိရှေခေါ်လိုက်တာဖြစ်တယ်ဆိုပြီးတော့ British Media တွေကတော့ဖော်ပြနေကြပါတယ်ခင်ဗျာ။ Spain ဘက်မှာတော့ Barcelona အသင်းက Messi ဒီမှာကစားနေတဲ့ German ခွင့်လယ်လူ Ilkay Gundogan ကိုတောင်းရှိခြင်းမပါဘဲနဲ့2နှစ်စာချုပ်ချုပ်လိုက်ပါတယ်
။ I'm very excited, I'm very proudto be here to be a part of this
အခုလိုကြီးကြပ်ခမ်းနားတဲ့ Barcelona အသင်းကိုပြောင်းလာတဲ့အတွက်ကျွန်တော်အနေနဲ့အရန်စိတ်လှုပ်ရှားပြီးအရန်ဂုဏ်ယူပါတယ်ကျွန်တော်ငငယ်ကလေးက Barcelona အသင်းကစားတာကိုကြည့်ခဲ့တာကိုမှတ်မိပါတယ် Frank Riquet နဲ့ Guardiola တို့ရဲ့အသင်းတွေပါပြီးတော့ဒီအသင်းမှာကျွန်တော်အားကျတဲ့ကစားသမားတွေအများကြီးရှိခဲ့ပြီးအခုလိုဒီကိုရောက်လာတာကိုကျွန်တော်အရန်ဂုဏ်ယူပါတယ်
2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့ဇူလိုင်လ20ရက်နေ့ခြားသာဝတီနေ့မှာစတင်မှာဖြစ်ပြီးတော့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကပူးတွဲအိမ်ရှင်ဖြစ်နေကျင်းပမှာဖြစ်ပါတယ်။အပွဲပွဲစဉ်ဖြစ်နေအုပ်စု A ကအိမ်ရှင်နယူးဇီလန်နဲ့နော်ဝေးတို့မြန်မာစံတော်ချိန်နေ့တဲ့တနာယူခွဲမှာပထမဆုံးပွဲဖြစ်နေစတင်ကစားကြမှာဖြစ်ပါတယ်။ဆိုတော့ဒီနေ့မှာရောဘယ်အသင်းတွေဘူဆွဲနိုင်ခြင်းရှိပါသလဲ။ဘယ်အသင်းကိုဘူဆွဲမယ်လို့တစ်ပေးထားပါသလဲ။စပိန်ကမာကာပါဝဲ CBS နဲ့တခြားအားကစားသတင်းမီဒီယာတွေအတော်များများနဲ့ဒီဘောလုံးလောင်းကြီးတိုင်တွေကတော့လက်ရှိကမ္ဘာချန်ပီယံအမေရိကန်အသင်းကိုဘူဆွဲနိုင်ခြင်းအရှိဆုံးအသင်းလို့တစ်ပေးထားပြီးတော့သူနောက်မှာတော့လက်ရှိဥရောပချန်ပီယံအင်္ဂလန်အသင်းကိုတော့ဒုတိယရေပန်းစားသောဖြစ်နဲ့ခန့်မှန်းထားပါတယ်။ဒီနောက်မှာတော့ဥရောပကစပိန်ဂျာမနီနဲ့ပြင်သစ်အသင်းတွေကိုလည်းဘူဆွဲနိုင်ခြင်းရှိတယ်ဆိုပြီးတော့သတ်မှတ်နေကြပါတယ်။ ပြည်နိုင်ငံမှာကျင်းပခဲ့တဲ့ Wimbledon Tennis ပြိုင်ပွဲမှာတော့ဒီနေ့မှာ Champion တစ်တီထွက်ပေါ်လာခဲ့ပါတယ်။အမျိုးသား2ချင်း Final ကိုတနင်္ဂနွေနေ့ကကစားကြတော့မှာကမ္ဘာအဆင့်တ Carlos Alcaraz နဲ့ကမ္ဘာအဆင့်တ Novak Djokovic တို့ငါးပွဲအပြည့်အကျိန်းနဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာ Alcaraz က16-6-6-1-3-6-6-4 နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာ Alcaraz အတွက်တော့ပထမဆုံးအကျိန် Wimbledon Champion ဆုကိုရရှိတာဖြစ်ပြီးတော့ဒုတိယမြောက် Grand Slam ဆုလည်းဖြစ်ပါတယ်။Alcaraz ကတော့ Wimbledon Champion ဆုကိုနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တယ်လို့ပြောလိုက်ပါတယ်။ဒုတိယဆက် Tie Break မှာ Djokovic အနိုင်ရကနေမှသူပြန်အနိုင်ရလိုက်တာကဒီပွဲရဲ့အဓိကအလဲပြောင်းဖြစ်ကြောင်းတကယ်လို့သာအဲ့ဒီဆက်ကိုရှုံးခဲ့မယ်ဆိုရင်သူဟာ၃ပွဲပြတ်ရှုံးသွားနိုင်တယ်ဆိုပြီးတော့ပွဲပြီးမှပြောပါတယ်။ဒီပွဲမှာ Alcaraz အနိုင်ရသွားတဲ့အတွက် Djokovic အနေနဲ့ Wimbledon ကို၅ချိန်ဆက်ဘူးဆွဲဖို့နဲ့အမျိုးသားဘက်မှာ Wimbledon ကို၈ချိန်နဲ့အများဆုံးအနိုင်ရထားတဲ့ Federer ရဲ့စံချိန်တွေကိုမှီဖို့လဲပြတ်သွားခဲ့ပါတယ်။ Djokovic ကတော့ဒီပွဲရှုံးတာခံရခက်ကြောင်းဒါပေမဲ့ဒီပွဲမှာဘူကောင်းတဲ့ကစားသမားအနိုင်ရသွားတာဖြစ်ပြီးတော့ Alcaraz အတွက်အခုံယူရဲဆိုပြီးတော့ပွဲပြီးမှပြောပါတယ်။ Alcaraz ဟာသူ့ရဲ့ Federer ရဲ့နဒါရဲ့စီကအကောင်းဆုံးတွေကိုစုထားတဲ့ကစားသမားတစ်ယောက်ဖြစ်တယ်ဆိုပြီးတော့လဲချီးကျူးလိုက်ပါတယ်။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူချင်းဖိုင်နယ်မှာတော့ချက်နိုင်ငံကဘာကေတာဘွန်ဒရူဆိုဘာကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ကိုစနေနေ့မှာကစားကြတာမှာချက်နိုင်ငံကဘာကေတာဘွန်ဒရူဆိုဘာကတူနီးရှားကအွန်ဇဘောကို6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာသူ့အတွက်တော့ဝင်းဘယ်ဒန်ပြိုင်ပွဲကိုပထမဆုံးအကြိမ်ဘူးဆွဲတာဖြစ်တယ်လို့ Grand Slam ချန်ပီယံဆုကိုလည်းပထမဆုံးရတာဖြစ်ပါတယ်။တပတ်မှလည်းအွန်ဂျဘောအတွက်တော့ဒီပွဲရှုံးလိုက်တာကြောင့်ဒါဟာသူ့အတွက်တော့ Wimbledon ပြိုင်ပွဲကိုနှစ်နှစ်ဆက်တိုက်ရှုံးပြီးတော့ဒုတိယဆုနဲ့ပဲချိန်တက်လိုက်ရတာဖြစ်ပါတယ်ခင်ဗျာ။ American ဘက်ကနောက်ထပ်အကြောသတင်းတစ်ခုကတော့နာမည်ကြီးဘတ်စကတ်ဘောကစားသမား LeBron James ကသူ့အနေနဲ့ LA Lakers အသင်းမှာရှင်းလင်းဆက်ကစားအောင်မှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ NBA ဘတ်စကတ်ဘောပြိုင်ပွဲတွေမှာအမှတ်အများဆုံးရအောင်ဂိုးသွင်းနိုင်တဲ့သူအဖြစ်နဲ့စံချိန်တင်တဲ့ဆုကိုလက်ခံရယူတဲ့အချိန်မှာသူကအဲ့လိုပြောလိုက်တာပါသူအနေနဲ့ပြိုင်ပွဲတွေကိုအပြည့်အဝမကစားနိုင်တော့တဲ့အချိန်ကြာရင်ဆက်မကစားတော့ဘဲနားတော့မှဖြစ်ကြောင်းဒါပေမဲ့လည်းအဲ့ဒီကအခုရောက်မလာသေးဘူးဆိုပြီးတော့ LeBron James ကပြောလိုက်တဲ့အတွက် Basketball ပရိသတ်တွေအတွက်တော့သတင်းကောင်းလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်နဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရလို့အလုံးအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American တန်ရဲ့ဘလူးညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရထိတ်တန်ရသတင်းချင်းချက်ကိုမက်ခင်လီတလဲပြောပြပေးပါအောင်ခင်ဗျာ
ဒီကနေ့ကြာရောက်တဲ့အာဇာနီနေ့မှာတိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်ကြီး၉ဦးကိုဂုဏ်ပြုကြောင်း American တန်ရုံးကဒီနေ့ထုတ်ပြန်ပြောဆိုပါတယ်အလားတူဗြိတိသျှတန်ရုံးကလည်းဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနီကောင်းဆောင်ကြီးတွေလှုပ်ကြံတက်ပြန့်ခံရတဲ့အာဇာနီနေ့ကိုမြန်မာပြည်သူတွေနဲ့အတူအောက်မေ့ဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်ထားပါတယ်။စစ်တအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ1948ခုနှစ်တုန်းကလိုပဲအရဲသားပြည်သူတွေတက်ပြန့်ခံနေရတဲ့အခြေအနေကဘလို့မှလက်ခံနိုင်စရာမရှိသလို2021ခုနှစ်စစ်တအာဏာသိမ်းမှုနောက်ပိုင်းတက်ပြန့်ခံခဲ့ရတဲ့အပြစ်မဲ့အရဲသားပြည်သူတွေကိုလေးစားဂုဏ်ပြုကြောင်းကိုလည်းဗြိတိသျှတန်ရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဗြိတိန်ကပေးအပ်နေတဲ့အကူအညီတွေ80ရာခိုင်နှုန်းထိရှော့ချလိုက်တဲ့အကြောင်းနိုင်ငံသားရေးဌာနကထုတ်ပြန်တဲ့အချက်အလက်တွေကိုကိုးကားပြီးဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားမှုဘာမကမ်ပိန်း UK ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်2020-2021ခုနှစ်ဘန်နာနှစ်မှာမြန်မာနိုင်ငံကိုပေးအပ်နေတဲ့အကူအညီတွေက80ရာခိုင်နှုန်းနဲ့ဒီနှစ်ဘန်နာနှစ်မှာ51ရာခိုင်နှုန်းဖြတ်တောက်ခဲ့တာပါ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူအခွင့်အရေးနဲ့စာနာမှုအခြေအနေတွေအဆိုးဆုံးကြုံနေရချိန်မှာအခုလိုအကူအညီတွေကိုတိတိတသားရှော့ချခဲ့တာလို့လည်းဘာမကမ်ပိန်း UK ဖွဲ့ကပြောပါရယ်မြန်မာပြည်သူတွေမကြုံဘူးလို့အောင်အခက်ခဲကြုံနေချိန်မှာအခုလိုအကူအညီတွေကိုဖျက်တောက်နေတာလို့လည်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအန်နာရောဘတ်စ်ကပြောပါရယ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာစိုးရင်ပွဲအနေအထားမှာရှိနေတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဝန်းအထက်တန်းအရွယ်ကလေးအလုံးရဲ့22ရာခိုင်နှုန်းပဲကြောင်းအပ်ကြတယ်လို့ဒီလာထဲမှာထုတ်ပြန်ထားတဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2018ကနေ23ကြာမြန်မာနိုင်ငံမှာကြောင်းအပ်နှုန်း22ရာခိုင်နှုန်းကျော်ကျဆင်းသွားတာကိုထောက်ပြထားပြီးပညာရေးလက်လန်းမီမှုဟာစိုးရင်ရတဲ့အခြေအနေမှာရှိကြောင်းဖော်ပြထားပါတယ်ရှင်။
ကျေးဇူးပါမခင်လေးရေ VOA ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bust ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းမှာ VOA ကိုနားဆင်ကြည့်ရှုခဲ့ကြတဲ့လူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လေယာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.